Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်မေလ22ရက်အင်္ဂါနေ့ညပိုင်း 9:30 နာရီအစီအစဉ်ကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ9.2532 MHz နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနှင်္ဂလာပါခုညပိုင်းအစီအစဉ်တွေတာဝန်ယူဆက်သွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမိတ်တန့်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါအီရန်ရဲ့စီးရဲချင်းချောင်းမှုဆိုတဲ့ပတ်သက်ပြီးအစိုးရကြီးတန်းတာဝန်ရှိသူတွေကအမေရိကန်အမတ်တွေကိုဒီကနေ့အစည်းအဝေးတင်ပြဖို့ရှိပါတယ်။ဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကရခိုင်ပြည်နယ်မှာရောက်နေပြီးပြည်နယ်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပါတယ်။ဟွာဝေးကုမ္ပဏီဟာအမေရိကန်မျိုးသားလူမျိုးရေးကိုချင်းချောင်းမှုတစ်ခုဖြစ်တယ်လို့အမေရိကန်ကပြောတာကိုကုမ္ပဏီတီထောင်သူကပယ်ချပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်ကိုရောက်နေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရနီရဲ့ခီးစင်မှာသက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့သတင်းမှာကြားရဖို့ရှိတာကတော့
ကျန်ကြီးတဲ့ဘုံစီဘုံကျွင်းတွေပေါ့ဟိုအမြောက်ကြည့်ဆန်းတွေအဟာတွေကိုရွာသေးကနေတာဝန်ရှိသူတွေထေချာပေးစီပေးစီကျင်တယ်ဆိုတဲ့တောင်းဆိုခဲ့တာတွေရှိတယ်နောက်တစ်ခုက
စစ်ပေဒုက္ခတဲ့900ကျော်လက်ခံထားတဲ့ဘူဒီတောင်ကရန်အောင်မြေဖုံးတော်ကြီးကျောင်းလိုက်ဆရာတော်မိန့်ကြားသွားတာပါရှင်အပြည့်စုံကတော့မကြခင်ကြမှာပါဒါအပြင်ကုလမဟာမင်းကြီးဂရနီရဲ့ခီးစင်ကနေရွှင်ကြဒုက္ခတဲ့တွေကဘာတွေကိုမျောလင့်နေကြတယ်လဲဆိုတာနဲ့အမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအမျိုးသားအဆင့်10နှစ်တာမဟာဗျူဟာစီမံကိန်းကိုအမျိုးသမီးများအဖွဲ့ချုပ် WFP ရဲ့သုံးသပ်ချက်တွေကိုတင်ဆက်သွားဖို့လည်းရှိပါတယ်ဒုတိယပိုင်းနိုင်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုကုကြကြသိန်းနဲ့မအီတန်းစင်တို့ကပြောပြပေးကြပါအောင်ရှင်
။ရှေ့လပိုင်းဒေသမှာ UN စီးရဲချင်းချောင်းမှုလို့သမအီပြူတော်ကပြောထားတာနဲ့ပတ်သက်ပြီးသမတော်အစိုးရဖွဲ့ကအကြီးအကဲတာဝန်ရှိသူတွေဒီနေ့မှလွှတ်တော်အမတ်တွေကိုတပိတ်အစီခံမှုရှိပါတယ်။အဲလိုဆင်းတဲ့ထဲမှာ Mike Pompeo ကပါမှာဖြစ်ပြီးပြီးခဲ့တဲ့သတင်းဘက်ကရေနံလင်းတော်လေးစင်းနဲ့ဆိုဒီအာရေဗျရေနံလင်းတစ်ခုကိုတရက်တစ်စီအောင်လုပ်ခဲ့တာဟာ UN နိုင်ငံဖြစ်တယ်ဆိုတာလွှတ်တော်အမတ်တွေကိုတင်ပြမှာဖြစ်ပါတယ်။အီရန်နိုင်ငံဟာတိတ်ကိုရန်လွန်တယ်လို့သမတ်ထရမ်ကတနေ့ကနေမှပြောပါတယ်။ပြည်ထောင်စုဝန်ကြီးမိုဟာမက်ဒါဗာဇာရီဖီကာတော့သူကချင်းလူအောင်များသိဆုံးအောင်လှုပ်ဆော်ချက်တွေပြဲဆိုပြီးတော့တနင်္လာနေ့အစောပိုင်းမှာတုံ့ပြန်ပြောဆိုပါတယ်။အီရန်နိုင်ငံသားတွေဟာဂျင်ကီခန်နဲ့အလက်ဇန်ဒါတက်ကိုပါဝင်တွေ့တော်သူတွေအလုံးကိုတတ်ထုတ်ခဲ့ပြီးနှစ်တကြာအခါမှာရပ်တည်လာကြသူတွေဖြစ်တယ်လို့သမတ်ထရမ်ကတုံ့ပြန်ပါတယ်။လေးစားသမှုရှိဖို့ကြိုးစားပါ။အဲ့ဒါအလုပ်ဖြစ်ပါတယ်လို့လည်းဝန်ကြီးဇာရီဖီကာ Twitter မှာရေးပါတယ်။အီရန်ကောင်းဆောင်တွေကစစ်မဖြစ်ချင်ဘူးလို့ပြောကြပေမဲ့လည်းအခုချိန်ထိတော့အမေရိကန်နဲ့ဆွေးနွေးပြောဆိုဖို့စိတ်ဝင်စားတဲ့အခြေလက္ခဏာမပြပါဘူး
။အင်းပြီးတော့ကြံပေးဟောင်းဒွန်မက်ကန်ကဒီကနေ့အမေရိကန်လွှတ်တော်မှာကြားနာစစ်ဆေးဖို့စင့်ခေါ်ထားချက်ကိုလက်မခံဘူးဆိုရင်တော့သက်ဆိုင်ရာဥပဒေအရလွှတ်တော်ကော်မတီကအရေးယူဖို့ပြင်ဆင်ထားတဲ့အကြောင်းအောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျယ်ရန်နက်လာကပြောထားခဲ့ပြီးတော့ဒီကနေ့အခုလက်ရှိကျင်းပနေတဲ့ကြားနာပွဲကိုတော့မက်ကန်ရောက်မလာပါဘူး။အမေရိကန်တရားရေးဝန်ကြီးဌာနရဲ့တရားရေးကြံပြချက်ပေါ်အခြေခံပြီးတော့စဉ်းစားပြီးတော့အင်ပီရိုကြံပေးဟောင်းရှိနေဒေါ်မက်ကန်ကိုလွှတ်တော်မှာအစစ်ဆေးမခံဖို့အမေရိကန်သမ္မတအင်ပီရိုကတင်းလာနေတယ်ကညွှန်ကြားခဲ့ပြီးတော့တရားရေးဝန်ကြီးဌာနရဲ့အကြံပြချက်အဲဒီမှာအခြေခံဥပဒေရဆိုပြီးတော့ကွန်ဂရက်လွှတ်တော်အနေနဲ့သမ္မတရဲ့အကြံပေးကိုလာရောက်ကြားနာစစ်ဆေးဖို့အတင်းကျပ်ညွှန်ကြားခွင့်မရှိဘူးဆိုပြီးတော့လည်းအင်ပီရိုပြောခွင့်ရဆယ်ရဆန်နက်စ်ကပြောဆိုခဲ့ပါတယ်။အင်ပီရိုရဲ့ခုလိုပြောဆိုချက်ကိုဂျယ်ရန်နက်လာကတင်းနာနေနောက်ပိုင်းမှာစာရေးသားကန့်ကွက်ပါတယ်။ဒီကနေ့မှာမက်ကန်ပေါ်မလာရင်တော့ကြီးမားရဲ့နောက်ဆက်တွဲအကျိုးဆက်ကိုရင်ဆိုင်ရမယ်ဆိုတာကိုကော်မတီကအသေးချပြောပြပြီးလို့လည်းနက်လာကရေးသားခဲ့တာပါ။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနဲ့ဆက်နွယ်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစီအကဲစာမှာဖော်ပြထားတဲ့သမ္မတထရမ့်ကတရားရေးကိစ္စတွေကိုနှောက်ယှက်ဟန်တာတဲ့ဆွေးကိစ္စနဲ့ပတ်သက်ပြီးတော့ကွန်ဂရက်လွှတ်တော်ကမက်ကန်ကိုမေးခွန်းထုတ်ချနေရလဲဖြစ်ပါတယ်
။တရုတ်ဆက်သွယ်ရေးနည်းပညာကုမ္ပဏီကြီးဖြစ်တဲ့ Huawei ဟာအမေရိကန်မျိုးသားလူညုံရေးပေါ်ချင်းချောက်မှုတစ်ခုဖြစ်တဲ့ဆိုပြီးတော့အမေရိကန်ပြည်ထောင်စုကအမိမဲစင်းသွင်းလိုက်တဲ့ဆုံးဖြတ်ချက်ကိုကုမ္ပဏီတည်ထောင်သူကပယ်ချလိုက်ပါတယ်။ထရမ့်ဆိုရရဲ့လှုပ်ဆောင်ချက်ဟာ 5G လို့ခေါ်ကြတဲ့မျိုးဆက်သစ်မိုဘိုင်းဆက်သွယ်ရေးနည်းပညာကိုသူ့ကုမ္ပဏီအနေနဲ့ဆက်ပြီးလက်ပတ်လှုပ်ဆောင်နိုင်စွမ်းအပေါ် short data ဖြစ်တယ်လို့ဟွာဝေးကုမ္ပဏီတီထောင်သူရန်ဂျန်ဖေးကဒီအစိုးရပိုင်းသတင်းဌာနတွေနဲ့ဒီကနေ့လုပ်တဲ့တွေ့ဆုံမိန့်မြန်းချက်တွေမှာပြောသွားပါတယ်။ပြီးခဲ့တဲ့သတင်းပတ်မှာအမေရိကန်အစိုးရကထုတ်ပြန်တဲ့ညွှန်ကြားချက်အရအနာဂတ်မှာဟွာဝေးကို hardware software နဲ့တခြားဝန်ဆောင်မှုတွေလွှဲပြောင်းတာပိတ်ပင်ထားပါတယ်။ဒီချက်ကြောင့်ဟွာဝေးကုမ္ပဏီရဲ့တစ်ကမ္ဘာလုံးမှာတိုးချဲ့လှုပ်ဆောင်နိုင်စွမ်းနဲ့ smartphone တွေထုတ်လုပ်တာမှာတောင်ကိုရီးယား Samsung ကုမ္ပဏီကိုကျော်ပြီးကမ္ဘာအကြီးဆုံးကုမ္ပဏီဖြစ်လာဖို့လှုပ်ဆောင်ချက်တွေကိုအကန့်အသတ်ဖြစ်သွားနိုင်ခြင်းရှိပါတယ်။ထရမ့်အစိုးရရဲ့ညွှန်ကြားချက်အရ Android စနစ်ကို Huawei ကုမ္ပဏီဆက်ပြီးအသုံးပြုခွင့်မပေးတော့ဘူးလို့ American Google ကုမ္ပဏီကတနင်္လာနေ့မှာကြေညာလိုက်တဲ့အတွက် Huawei အနေနဲ့အတော်လေးထိခိုက်သွားပါတယ်။ဒါပေမဲ့ American ကုသန်းရောင်းဝေးဌာနကလက်ရှိ Huawei smartphone တွေကို software update လုပ်ဖို့နဲ့လက်ရှိကွန်ရက်တွေကိုဆက်ထားသွားနိုင်မှုတနင်္လာနေ့မှာပဲ Huawei ကိုရပ်ပေါင်း 90 license ပြန်ချပေးလိုက်ပါတယ်။
နယူးဇီလန်နိုင်ငံ Christchurch မြို့ကမွတ်စလင်ဗလီနှစ်ခုမှာမတ်လတုန်းကတနက်နဲ့ဝင်ပစ်ခတ်ခဲ့မှုနဲ့ဆွဆွဲခံထားရတဲ့ကိုယ့်အကိုလူဖြူကြီးဆိုးရေးဝါဒီဖြစ်ကြေညာထားတဲ့သူကိုနယူးဇီလန်အာဏာပိုင်တွေကအကြမ်းဖက်ဝါဒဆွဲလို့ရဲ့ကျူးလွန်မှုနဲ့ဆွဲချက်တင်လိုက်ပါပြီ။ဒီပစ်ခတ်မှုတွေကြောင့်လူပေါင်း52ယောက်သေဆုံးခဲ့ရတာပါ။ Australian နိုင်ငံသား Brenton Tarrant Apple ဒီကနေ့တရားစွဲဆိုချက်တစ်ခုဟာ2002ခုနှစ်တုန်းကနယူးဇီလန်မှာပြဋ္ဌာန်းခဲ့တဲ့အကြမ်းဖက်ဝါဒနှစ်နည်းဥပဒေအရပထမဆုံးတရားစွဲဆိုမှုလည်းဖြစ်ပါသေးတယ်။နယူးယောက်နဲ့ဝါရှင်တန်ဒီစီတို့မှာ2001ခုနှစ်စက်တင်ဘာလ9ရက်နေ့တုန်းက El Jaida အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်နယူးဇီလန်မှာလည်းဒီလိုဥပဒေကိုပြဋ္ဌာန်းခဲ့ရလဲဖြစ်ပါသေးတယ်။နောက်ထပ်စွဲချက်တွေကတော့ဒီလအစောပိုင်းတုန်းကဝတ်ပြုသူတယောက်ဆေးရုံမှာတည်ဆုံသွားတဲ့အတွက်လူသတ်မှုတစ်ခုအပြင်လူသတ်ဖို့ကြိုးစားမှုဆိုင်ရာနောက်ထပ်စွဲချက်နှစ်ခုလည်းပါဝင်ပါတယ်။ El Nolan Linwood ဗလီနှစ်ခုမှာမတ်လ15ရက်နေ့တုန်းကတနက်နဲ့ဝင်ပစ်တဲ့အချိန်အသက်28နှစ်အရွယ် Tarrant ကသူ့ခေါင်းမှာပတ်ထားတဲ့ကင်မရာနဲ့ရိုက်ယူပြီးတော့ Facebook ပေါ်မှာ live လွှင့်ခဲ့ပါသေးတယ်။သူ့ကိုလက်ရှိမှာလုံခြုံရေးအမြင့်ဆုံးအကျဉ်းထောင်တစ်ခုမှာထိမ့်သိမ်းထားပြီးတော့တရားစစ်ဆေးတာကိုရင်ဆိုင်နိုင်လောက်အောင်စိတ်ကျန်းမာရေးကောင်းရလားဆိုတာကိုစစ်ဆေးနေပါတယ်။ဂျွန်လာ14ရက်နေ့မှာသူ့ကိုနောက်တစ်ချိန်ရုံထုံမှာလည်းဖြစ်ပါလေ
UAE American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9300များလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းဒိုမီတာ190 kHz 1500ကနေပြောင်းထုတ်လွှင့်ပေးနေပါရှင
်ဒီကနေ့အင်္ဂါညဘက်တို့နေ့ကိုဒါရိုက်ဆက်လက်ပြောပြနေပါတယ်ဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီဟာမြန်မာနိုင်ငံကိုရောက်ရောက်ချင်းတနင်္လာနေ့မှာပဲမောင်တော်မြို့ကိုသွားပါတယ်မစ္စတာဂရန်ဒီနဲ့အဖွဲ့ဟာမောင်တော်ခင်အုပ်ချုပ်ရေးမှုနဲ့တွေ့ဆုံပြီးအစိုးရနဲ့ UNDP UNHCR တို့အကြားလက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်လော MOU ကိုအကောင့်ထည့်ပေါ်ရေးနဲ့တက်တန်းတိုးမြင့်ရေးကိစ္စပြည်နယ်အစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကြားပေါင်းဆက်ညှိနှိုင်းရေးအစည်းအဝေးလုပ်ဖို့ကိစ္စနေရက်ဆုံထွက်ပြေးသွားသူတွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိစ္စ MVC ကပြားကိစ္စစတာတွေကိုဆွေးနွေးကြတယ်လို့အစိုးရကဒီနေ့ထုတ်ပြန်တဲ့ရခိုင်ပြည်နယ်ဆိုင်ရာနေ့စဉ်သတင်းအချင်းချုပ်ထံမှဖော်ပြထားပါတယ်မစ္စတာဂရန်ဒီဟာရခိုင်ပြည်နယ်မြေကြားကြီးစဉ်အတွင်းစစ်တွေမြို့ပေါ်ကနေရာတွေပြည်နယ်မြောက်ပိုင်းကမြို့တွေကိုသွားရောက်မယ်လို့ကုလသမဂ္ဂရဲ့တနင်္လာနေ့ထုတ်ပြန်ချက်ထံမှဖော်ပြထားပါတယ်မြန်မာနိုင်ငံ900ကြာကြီးစဉ်နောက်ပိုင်းရက်တွေမှာတော့နေပြည်တော်မှာအစိုးရအဖွဲ့အကြီးအကဲတာဝန်ရှိသူတွေနဲ့တွေ့ဆုံမှုဆီစဉ်ထားတယ်လို့လည်းထုတ်ပြန်ကြမှာပါရှိပါတယ်။အခုခီးစဉ်ဟာဖီလီပိုဂရန်ဒီရဲ့မြန်မာနိုင်ငံဒုတိယကြိမ်ခီးစဉ်ဖြစ်ပြီး2018ခုနှစ်ဇူလိုင်လကပထမအကြိမ်လာခဲ့ဥပါတယ်။အခုခီးစဉ်ကိုအစောပိုင်းကဒီနှစ်အစပိုင်းမှာဆီစဉ်ခဲ့တာဖြစ်ပေမဲ့ရခိုင်ပြည်နယ်မှာတိုက်ခိုက်မှုတွေထပ်ဖြစ်လာတဲ့အတွက်အစိုးရဘက်ကရက်ရွှေ့ဆိုင်နေတာဖြစ်ပါတယ်။ဒီသတင်းနဲ့ဆက်ဆက်တဲ့သတင်းလောက်ကိုနောက်ပိုင်းမှာထုတ်လွှင့်မှုရှိပါတယ်ခင်ဗျာ။
ပြည်ထောင်စုတောင်းကကျင်းပခဲ့တဲ့အင်ဒိုနီးရှားရွေးကောက်ပွဲရလဒ်တွေထွက်ပေါ်လာပြီးတော့လက်ရှိသမ္မတဂျိုကိုဝီဒိုဒိုကရွေးကောက်ပွဲမှာအနိုင်ရပါပါတယ်။ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတတယ်လို့လည်းနိုင်ငံတကာလေးလာဆောင်ကြည့်သူတွေကပြောပါတယ်။ဝီဒိုဒိုကမဲအားလုံးရဲ့55ရာခိုင်နှုန်းထောက်ခံမဲနဲ့အနိုင်ရခဲ့ပြီးတော့ပြန်လည်ရွေးချယ်ခံရတဲ့အကြောင်းအင်ဒိုနီးရှားရွေးကောက်ပွဲကော်မရှင် KPU ကအင်္ဂါနေ့အစောပိုင်းတွင်ကကြေညာလိုက်ပါတယ်။သူရှင်ပြိုင်ဘက်ဗိုလ်ချုပ်ကြီးဟောင်းပရာဘိုဝိုဆူဘီယန်တိုကမဲ 44.5 ရာခိုင်နှုန်းရရှိခဲ့တာပါ။အင်ဒိုနီးရှားနိုင်ငံမှာသမ္မတရွေးကောက်ပွဲတွေကို2004ကနေ2014ထိလွတ်တော်ရွေးကောက်ပွဲတွေကျင်းပပြီး3လကြာမှကျင်းပလေးရှိတာပါဒီနှစ်မှာပထမဆုံးအကြိမ်ဖြစ်ဧပြီလ21ရက်သမ္မတနဲ့ဒုသမ္မတအပြင်လွတ်တော်ရွေးကောက်ပွဲတွေနဲ့ဒေသခံကောင်စီရွေးကောက်ပွဲတွေကိုတပြိုင်တည်းကျင်းပခဲ့ပါတယ်အင်ဒိုနီးရှားမဲဆန္ဒရှင်193သန်းဟာမဲယုံပေါင်း83,000ကိုတောင်းရောက်မဲပေးခဲ့တာပါဝီဒူဒိုက22ပြည်နယ်ကမဲတွေကိုတင်ကြုံရယူခဲ့ပြီးတော့အစ္စလာမစ်သဘောထားတင်မာသူဗိုလ်ချုပ်ကြီးဟောင်းဆူဘီယန်တို့ကတော့73ပြည်နယ်ကမဲရီရဲ့ 44.5 ခိုင်နှုန်းရရှိခဲ့ပါတယ်။ရွေးကောက်ပွဲမှာမဲပေးရမှာစီကတ်နဲ့မကိုက်ညီတဲ့မဲပေးမှုပေါင်း13,000အနည်းဆုံးတွေ့ရှိရတယ်လို့ဆူဘီယန်တိုထောက်ခံသူတွေကဒီလအစောပိုင်းတုန်းကပြောခဲ့ပေမဲ့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်သူတွေကတော့ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတတယ်လို့ပြောဆိုနေပါတယ်
။အိန္ဒိယနိုင်ငံကတိကျခွတ်ထွက်ရေးဝါဒီတွေလို့ယူဆရတဲ့လက်နက်ကိုင်တွေရဲ့ဒီနေ့တိုက်ခိုက်မှုကြောင့်နိုင်ငံအရှိမြောက်ပိုင်းအရူနာချောပရဒက်ပြည်နယ်ကပြည်နယ်လွတ်တော်အမတ်တူနဲ့တခြားလူ10ဦးထက်မနည်းသေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အများအားဖြင့်ရုံးဝင်းစံခတ်အခြေအနေတွေဖြစ်လျက်ရှိတဲ့အိန္ဒိယရွေးကောက်ပွဲတွေနဲ့အရူနာချောပရဒက်ပြည်နယ်လွှတ်တော်ရွေးကောက်ပွဲတွေတနင်္လာနေ့ကပြီးဆုံးသွားပြီးတဲ့နောက်အခုလိုတိုက်ခိုက်ခံရတာပါ။အရူနာချောပရဒက်ပြည်နယ်ဟာတရုတ်မြန်မာဘူတန်နိုင်ငံတွေနဲ့နယ်စပ်ချင်းထိနေတဲ့ပြည်နယ်ဖြစ်ပါတယ်။လွှတ်တော်အမတ်ထီရောင်းအဘိုးနဲ့မိသားစုဝင်တို့စီးလာတဲ့ကားတန်းကိုပြည်နယ်တွင်းကထီရပ်ခိုင်မှာလက်နက်ကင်တွေကပစ်ခတ်တာကြောင့်သေဆုံးသွားကြတာလို့ရဲတပ်ဖွဲ့ကပြောပါတယ်။သေဆုံးသူ17ဦးရှိတယ်ဆိုတော့အိန္ဒိယပြည်ထောင်စုဝန်ကြီးခီရန်ရီဂျီဂျူးကအတည်ပြုပါတယ်။အဲ့ဒီဒေသကိုတပ်ဖွဲ့ဝင်တွေအင်အားဖြည့်ပို့ပေးခဲ့တယ်လို့ထိတ်တန်းတာဝန်ရှိသူတို့က AFP သတင်းဌာနကိုပြောပါတယ်။အရင်နှစ်တွေလိုပဲဒီနေ့ရွေးကောက်ပွဲမှာလည်းရုံးဝင်းစံခတ်အကြမ်းဖက်အခြေအနေတွေရှိခဲ့ပါတယ်။မေလာဒီယနေ့ကမဟာရက်စထရာပြည်နယ်အနောက်ပိုင်းမှာမော်ဝါရီတပုန်တွေကတိုက်ခိုက်တဲ့အတွက်အိန္ဒိယတပ်ဖွဲ့ဝင်15ယောက်နဲ့သူတို့ရဲ့ရင်ပေါင်းဖြစ်သူတည်ဆုံသွားပါတယ်။ နိုင်ငံရှိမြောက်ပိုင်းကအာဒန်ပြည်နယ်ရဲ့မြို့တော်ဂူဝါဟာတီမှာလက်ပစ်ဗုံးနဲ့တိုက်ခိုက်တာကြောင့်လူ12ယောက်တဲ့မင်းနဲ့ဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်
ဗင်နီဇွဲလားလူလူအများစုဟာဒုက္ခတွေပဲဖြစ်နိုင်ငံတကာရဲ့အကာအကွယ်ပေးမှုကိုလိုအပ်နေတယ်လို့ဆိုပြီးတော့ဗင်နီဇွဲလားကလည်းထွက်ပြေးလာသူတွေကိုလက်ခံကြဖို့ဒုက္ခတွေဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကနိုင်ငံတွေကိုတောင်းဆိုနေပါတယ်ဗင်နီဇွဲလားကနေလူအများအများထွက်ပြေးရတဲ့နိုင်ငံရေးစီးပွားရေးလူခွင့်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာဆွေးရတဲ့ချင်းတွေကိုဒီနေ့ဂျနီဗာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွက်မှာ UNHCR ပြောခွင့်ရ Liz Trosser ကထောက်ပြပြောဆိုသွားပါတယ်လူပေါင်း 3.8 တန်းလောက်ဗင်နီဇွဲလားကနေပြီးတော့ထွက်ပြေးသွားကြပြီဖြစ်ကြပြီးတော့အဲ့ဒီက 4,600 ဟာအဓိကအဖြစ်အင်ဒီဂျီနိုင်ငံတွေမှာခေလွန်ကွက်တည်ဝင်လျှောက်ထားကြတယ်လို့ပြောခွင့်ရတာဆိုပါတယ်။တူးချင်းကိုစမ်းစစ်ဖို့ခက်ခဲတာကြောင့်ခေလွန်ကွက်လျှောက်ထားတဲ့ဗင်နီဇွဲလားနိုင်ငံသားတွေကိုအုပ်စုလိုက်စမ်းစစ်ပြီးတော့ဒုက္ခတွေအဖြစ်အသိမှတ်ပြုပေးကြဖို့သက်ဆိုင်ရာနိုင်ငံတွေကို UNHCR ကအဆိုပြုထားပါ။သူတို့ရဲ့တရားဝင်နေထိုင်ခွင့်အခြေအနေမြည်တို့ပင်ဖြစ်စေလက်ရှိချိန်မှာဗင်နီဇွဲလားနိုင်ငံသားတွေကိုသူတို့နိုင်ငံစီကိုအတင်းကျပ်ပြန်မပို့သင့်ဘူးလို့လည်း UNHCR ကပြောပါတယ
်။ရုရှားနိုင်ငံဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ထိုက်တန်တယ်လို့ပြောထားတဲ့အိပ်ဖွင့်ပေးစာတစ်စောင်ကိုထင်ရှားတဲ့သတင်းစာတစ်စောင်ဖြစ်တဲ့ Common Sense သတင်းစာတိုက်ကသတင်းတော့180ကျော်လက်မှတ်ရေးထိုးပြီးစာဖတ်သူတွေစီကိုပေးပို့လိုက်ပါတယ်။ Common Sense သတင်းစာအတွက်နိုင်ငံရေးသတင်းတွေကိုရေးသားတင်ပြတဲ့သတင်းတော့တရားစင်နီးပါအလုတ်ကနေထွက်သွားပြီးတဲ့နောက်အခုလိုအိပ်ဖွင့်ပေးစာပေးပို့တာပါ။ရုရှားထက်လွတ်တော်မှာခေါင်းဆောင်အပြောင်းအလဲဖြစ်လာနိုင်ခြေအကြောင်းသတင်းဆောင်မှရေးသားတဲ့အတွက်အလုတ်ထုတ်ခံလိုက်ရတဲ့လူဖို့ကိုင်းပဲသတင်းတော်နှစ်ယောက်နဲ့အထူးတကွာရက်တည်တယ်ဆိုတာကိုပြတဲ့အနေနဲ့တခြားသတင်းတော်တွေအလုတ်ထွက်ကြတာလို့သတင်းတော်တွေကပြောပါတယ်။သတင်းတော်နှစ်ယောက်ရေးတဲ့သတင်းဆောင်မှထဲမှာရုရှားအစိုးရရဲ့ခိုင်မာမာမိတ်တူးဖြစ်သူရုရှားအထက်လွတ်တော်ဥက္ကဋ္ဌဗလန်တီနာမေဗီယန်ကိုယာရုကနှုတ်ထွက်ဖွယ်ရှိတယ်လို့ပါလာပြီးတဲ့နောက်အစုရှယ်ယာရှင်တွေကပြောတဲ့အတွက်သတင်းတော်နှစ်ယောက်ကိုထုတ်ပြစ်လိုက်တာပါ။မေလ22ရက်ဒီကနေ့ရက်စွဲနဲ့သတင်းတော်တွေလက်မှတ်ရေးထိုးပြီးစာဖတ်သူတွေစီပို့တဲ့အိပ်ဖွင့်ပေးစာထဲမှာအစုရှယ်ယာရှင်တွေဟာရေရိုနိုင်ငံရေးအမြတ်အတွက်ရုရှားနိုင်ငံရဲ့အကောင်းဆုံးသတင်းဌာနတွေကိုဖျက်ဆီးပစ်ကြတယ်လို့ရေးထားပါတယ်။စပိန်လွှတ်တော်အစည်းအဝေးကိုပထမဆုံးပြန်ပြီးကျင်းပတာမှာကတလူနီးယားဒေသကဖမ်းဆီးခံထားရတဲ့လွှတ်တော်အမတ်9ဦးလည်းရဲတပ်ဖွဲ့အဆောင်ရှောင်နဲ့လွှတ်တော်အစည်းအဝေးတက်ခွင့်ရပါတယ်။2019ခုနှစ်ကကတလူနီးယားဒေသခွဲထွက်ရေးကြိုးပမ်းမှုမှာပါဝင်ခဲ့ကြတာကြောင့်တရားစွဲခံနေရတဲ့ခွဲထွက်ရေးဝါဒီ4ဦးဟာပြီးခဲ့တဲ့လကစပိန်အောင်လွှတ်တော်အမတ်တွေအဖြစ်ရွေးကောက်ခံခဲ့ရပြီးတဦးကတော့အထက်လွှတ်တော်အမတ်အဖြစ်ရွေးကောက်ခံထားရတာပါခင်ဗျာ။
ဒီကနေ့ညပတ်ထိတ်တန့်ရသတင်းတွေကိုကိုကျွကျော်သိန်းနဲ့မအီတန်စင်တို့ကပြောပြသွားတာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet seminar burmese.voanews.com နဲ့ facebook seminar voa burmese news မှာလည်းထုတ်လွှင့်ချိန်နဲ့အချိန်နဲ့တပြိုင်တည်းတရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်မြန်မာနိုင်ငံကို9ရက်ကြာရောက်ရှိနေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလစ်ပိုဂရန်နီဟာဒီကနေ့ရခိုင်ပြည်နယ်မြောက်ပိုင်းကိုရောက်ရှိနေပြီးဒေသဆိုင်ရာတာဝန်ရှိသူတွေစစ်ရှောင်ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒုက္ခသည်တွေတွေ့ကြုံနေရတဲ့အခက်အခဲတွေနဲ့မောင်တော်ပူတီတောင်ဒေသတွင်လှုပ်ဆောင်နေတဲ့ဖွံ့ဖြိုးရေးလုပ်ငန်းရှင်တွေနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့ကိုရိုင်းတွေ့ဆုံသူတွေကပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းထောက်မမေခါကဆက်သွယ်မေးမြန်းတင်ပြထားပါတယ်။
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Mr. Filippo Grandi ဟာမေလ20ရက်နေ့ကရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်ရှိလာခဲ့တာဖြစ်ပြီးဒီကနေ့မှာတော့မောင်နှောမြို့နယ်မှာရှိနေတဲ့ဖောက်ဝချောင်းကျေးရွာ၊ပန်းတော်မြင့်မွတ်စလင်ကျေးရွာ၊ရွာမမွတ်စလင်ကျေးရွာတွေကိုတက်ရောက်ခဲ့တယ်လို့မကြသေးခင်ကဖြစ်ပွားခဲ့တဲ့စစ်ပွဲတွေကြောင့်စစ်ဘေးဒုက္ခသည်အယောက်900ကျော်ခိုးလုံနေရတဲ့ဘူးသီးတောင်ကရန်အောင်မြေဖုန်ကြီးကျောင်းကိုလည်းတက်ရောက်ခဲ့ပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Mr. Filippo Grandi နဲ့တွေ့ဆုံချိန်မှာဒုက္ခသည်တွေရဲ့အခက်အခဲကိုတင်ပြခဲ့တယ်လို့ဒုက္ခသည်တွေကိုကူညီဆောင်ရှောက်ပေးနေတဲ့ဘူတိတော်ရောင်အမည်ကျောင်းတိုက်ဆရာတော်ဦးအိမ်ဒရာဝန်တာကမိန့်ပါတယ
်သူကတော့ဦးဇင်းတော်တင်ပြတဲ့ဦးဇင်းတော်တင်ပြတယ်ဆိုတာဒီဟိုဟာဒုက္ခသည်တွေတင်ပြတဲ့ဟာတွေကိုတချို့တော့လောက်တော့ဒီအစိုးရနဲ့တိုင်ပင်ရှင်းတော့ပြီးတော့ဟိုဟာဖြည့်ရှင်းပေးဟိုဟာပေးဖို့ရှိတယ်နောက်ကအဲဟိုကဘာဥပဒေမှာကလူကြီးတွေကိုလည်းသူတက်ကြည့်တဲ့လူကြီးတွေကိုလည်းတင်ကြမယ်အဲလိုတော့ပြောသွားတယ်။အာဦးဇင်းတို့ဖက်ကတော့ဒီဟိုရွာသားတွေကရွာကိုကိုရဲရွာကိုပြင်ကျင်တယ်။အပြီးလို့ရှိရင်ရဲရွာဒီမှာကျန်ခဲ့တဲ့ဘုံသီးဘုံကျွင်းတွေပေါ့ဟိုအမြောက်ကြီးဆန်းတွေအာအဟာတွေကိုရွာသေးကနေတာဝန်ရှိသူတွေဖေရှားပေးစီပေးစီကျင်တယ်ဆိုတော့တောင်းဆိုခဲ့တာတွေလည်းရှိတယ်။နောက်တစ်ခုကအဲကြီးရွာတွေကိုဘလို့ခေါ်မလဲပစ္စည်းတွေတော့ပေးကြတယ်ထောက်ပံ့ရေးတွေတော့ပေးကြတယ်ဘာလို့မဆိုဒီလိုဟာ CS ကိုခွင့်ရှိတယ်ကပေါ့အဲသူတို့တွေကိုလေလွတ်လွတ်လပ်လပ်အာတော့စီကျင်တယ်အဲ့လိုတောင်းဆိုမှုတွေတော့ရှိတယ်ဆင်းနစ်ပြပြီးတော့ရှိတယ
်လက်တလောစစ်ဘေးရှောင်ဒုက္ခသည်တွေမှာမိုးကာလာရောက်တော့မှဖြစ်လို့နေရေးထိုင်ရေးနဲ့ကျန်းမာရေးဆောင်ရှောက်မှုတွေအရေးတကြီးလိုအပ်နေတယ်လို့ဆရာတော်ကမိန့်ပါတယ်လုံခြုံရေးအရာတွာလာရအစဉ်ပြေတဲ့နေရာတွေစီကိုဒ ဒုက္ခသည်များဆန်ရမဟာမင်းကြီးလွတ်လပ်စွာသွာလာနိုင်မှုစီစဉ်ဆောင်ရွက်ပေးနေတယ်လို့နိုင်ငံတကာအဖွဲ့တွေနဲ့ဒေတာဖွံ့ဖြိုးရေးတွေဆက်လက်လှုပ်ဆောင်သွားမယ်လို့ဆိုလာသူကတော့မောင်နှောခရိုင်အုပ်ချုပ်ရေးမှုဦးစိုးအောင်မှာဒီခီးစဉ်ကကုလသမဂ္ဂအဖွဲ့တွေနဲ့အစိုးရကြားနားလည်မှုစာကြွန်လာရေးထိုးထားတဲ့ဒေတာဖွံ့ဖြိုးရေးဆန်ရ project တွေနဲ့ပတ်သက်လို့လာရောက်လေ့လာဆွေးနွေးတာဖြစ်တယ်လို့ဦးစိုးအောင်ကဆိုပါတယ်
ကျွန်တော်လည်းတော့မနေ့ကတွေ့ရတာမနေ့ကတွေ့ပြီးတော့သူတို့ဒီလုပ်နေတဲ့ project တွေသူတို့ကဘုံသူတို့လောက်ပိုင်းနေတဲ့ဟာလေးတွေခွင့်ပြုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဟောသူတို့လည်းအများဆုံးပြီးအောင်တောင်းရမယ်ဘာသာပါပဲကျွန်တော်တို့သိနေရှိတော့ဟောကျေးရာဖွံ့ဖြိုးတိုးတက်ဖို့ပဲကျေးရာမှာလိုအပ်တဲ့ရေလွင်ရေတွင်းရေလွင်းရေတန်လို့တော့ပေါ့နောက်မြောင်းရေမြောင်းတွေဟိုရေတောင်ကြီးတွေဆီတို့မြောင်းတွေဟိုပါပြင်းရေမြောင်းတွေရေမြောင်းတွေလုတ်ပေးတာတို့နောက်ကျွန်တော်စတင်ကြောင်းတွေလုတ်ပေးတာတို့ပေါ့အဲ့လိုမျိုးဟောတကယ်လုံးမှာလိုအပ်တဲ့နေရာတွေမှာလိုက
် Mr. Filippo Grandi ဦးဆောင်တဲ့အဖွဲ့ဟာပြီးခဲ့တဲ့2019ခုနှစ်ဇွန်လကမြန်မာနိုင်ငံကိုပထမဆုံးအချိန်ရောက်ခဲ့တာဖြစ်ပြီးအခုခီးစဉ်ကတော့သူ့ရဲ့ဒုတိယမြောက်ခီးစဉ်ဖြစ်ပါတယ်။အခုခီးစဉ်အတွင်းမှာမြန်မာအစိုးရကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP UNHCR တို့လက်မှတ်ရေးထိုးထားတဲ့နားလည်မှုစာကြွန်လာနဲ့အညီအကောင့်ထည့်ဖို့မှုလုပ်ငန်းတွေနားလည်မှုစာကြွန်လာတက်တန်းတိုးရေးကိစ္စပြည်내အစိုးရနဲ့ကုလသမဂ္ဂအဖွဲ့တွေကြားပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စတွေနေရစွန့်ခွာသူတွေပြန်လည်လက်ခံရေးကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်
။မမေခသတင်းပေးပို့သွားတာပါရှင်။အခုတစ်ဆက်တည်းမဟာမင်းကြီးရဲ့ခီးစဉ်အကြောင်းကိုပဲဆက်ပါအောင်မယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရနီရဲ့ခီးစဉ်ကနေရပြန်ရေးအစီအစဉ်တွေအတွက်တွန်းအားပေးနိုင်ဖို့ရိုဟင်ဂျာဒုက္ခသည်တွေကမျှော်လင့်နေကြပါတယ်။မဟာမင်းကြီးရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းရိုဟင်ဂျာမွတ်စလင်တချို့နဲ့တွေ့ဆုံရမှာတော့အခြေခံအခွင့်အရေးတွေရရှိဖို့လိုအပ်နေကြောင်းပြောဆိုခဲ့တယ်လို့လည်းဆိုပါရယ်အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့မဆူမွန်ကပြောပြထားပါတယ်
။ဟုတ်ပါတယ်ပြည်ပခါတွေကြောင့်ရခိုင်ပြည်နယ်ကနေထွက်ပြေးသွားရသူတွေရောကြံနေသေးတဲ့မွတ်စလင်တွေပါတနည်းကျော်ကြာလာတဲ့အချိန်အထိအခြေအနေတွေမတိုးတက်သေးတဲ့အပေါ်အားမရတဲ့သဘောထားတွေကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ခီးစဉ်အတွင်းမှာပြောဆိုနေကြတာပါ။မဟာမင်းကြီးရဲ့မောင်တော်မြို့ခီးစဉ်တွင်မှဒုက္ခသည်တွေနဲ့တွေ့ဆုံရမှာလဲအလားတူအခက်အခဲတွေကိုတင်ပြခဲ့ကြတယ်လို့မောင်တော်မြို့နယ်မြို့သားကြီးကျေးရွာသားမွတ်စလင်တူဖြစ်တဲ့ဦးလာထုံးကပြောပါတယ်
။သူကဟိုပန်တော့ပြင်သွားလဲနေ့လီ7နာရီကျော်ပေါ့ပန်တော့ပြင်သွားပြီးတော့အမှလူကျွန်တော်လူနဲ့သွားတွေ့တယ်သွားတွေ့တယ်ဆိုပေမဲ့ဒီအစိုးရလူတွေကလည်းသူနဲ့အတူပါလေဆိုတော့ကျွန်တော်လူတွေကတော့တိတ်ပြီးတော့လွတ်လွတ်လပ်လပ်သူနဲ့စကားမပြောနိုင်သေးဘူးပေါ့နည်းနည်းအချင်းချင်းပြီးတော့ပြေရတယ်အဓိကအပြင်အချင်းချင်းလာသွားရေးလာရေးကအစားတုပ်တူဘယ်လိုလဲအဲ့ဒါကြီးသူကအဓိကမိသွားတယ်လို့ပြောတယ်ကျွန်တော်လူတွေနဲ့သူတို့နဲ့ဓာတ်ရိုက်ကျင်းနိုင်အောင်စီစဉ်ပြေးတယ်နေရာတစ်ခုခုမှာအခုကအစိုးရလူတွေကဓာတ်ရိုက်ပါတော့ဘယ်သူမှကိုခံစားနေရတဲ့ဟာတွေကိုခံစားနေရတဲ့ဟာတွေကအတူတူပြင်ကျွန်တော်တို့ကိုအစိုးရကနေဒီလိုဥပဒေအရရောဥပဒေအပြင်ဘက်ကရောသူတို့ကဒီလိုနေဆင်းနေကြတယ်ကျွန်တော်တို့အဲ့အဖန်ကြီးပြောရတယ်ဆိုတော့ကျွန်တော်အစူရရှိမှာကျွန်တော်ကိုဒီလိုပြိနေနေတဲ့လူတွေရှိမှာကျွန်တော်ကိုဒီလိုပြိနေနေပါတယ်ဆိုပြီးတော့ဘယ်သူမှဒီမှာမပြောရဘူ
းရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေအနေနဲ့လွတ်လပ်စွာသွားလာခွင့်တဲ့အခြေခံလူခွေရေးနိုင်ငံသားခွေရေးတွေရရှိဖို့အပါအဝင်အခြေခံအခွင့်အရေးတွေရရှိဖို့လိုအပ်ချက်တွေရှိနေတယ်လို့လည်းဦးလာထွန်းကပြောပါတယ
်ဘာလို့လို့ပြီးရင်ပြည်များတို့အတွက်အဆင်ပြေတယ်လဲပြည်များတို့ရဲ့တူတည့်ရာတောင်းမှကျွန်တော်ဘာလို့ကိုယ်ရင်နိုင်လဲဆိုပြီးတော့သူကမိတယ်အခက်ခဲကတော့အများကြီးရှိတယ်ကျွန်တော်ကအတွက်လာရဲအလွတ်ခိုင်းပြီးလုပိုင်သွင်းရင်ဒါရီလုပိုင်သွင်းရဖို့ကကျွန်တော်ကအရင်ဆုံးနိုင်ငံသားအဖြစ်အပြည့်နဲ့ဖြူခံရဖို့လူတွေကျွန်တော်ကအဲ့ဒါကြီးအတီးကပြောတော့တယ်ဆိုတော့ဒီလေကျွန်တော်တို့မှာဒီနိုင်ငံသားကြေတနာကိုအစိုးရနေနဲ့မနဲ့ကန်ကန်ပြည်ရှင်းပြည်နယ်ဆိုလို့ရှိရင်ခြံတဲ့အပိုင်းတွေကအလူလူအစီပြေလာမယ်
ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေကြောင့်ထွက်ပြေးခဲ့ကြရပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေဆက်ချာမှာဂျားခန့်တဲ့ပြည်မှာခိုလုံနေကြရတဲ့ထောင်ထဲချီတဲ့ရိုဟင်ဂျာတွေဟာလည်းတတိကျော်ကြာလာတဲ့အထိတိုးတက်မှုမရှိတဲ့အခြေအနေတွေကိုကုလသမဂ္ဂအနေနဲ့ဖြေရှင်းပေးဖို့လိုအပ်ကြောင်းရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ဦးဒီလ်မိုဟာမက်ကပြောပါတယ
်ပါရော်လာကက်ချစ်ပါတယ်ကျွန်တော်လောလောဆယ်နေရတိုင်းဆိုင်တော့ကရောကက်ကဘာကျွန်တော်ယွာကျွန်တော်ကူယွာကူ အမြန်ဆုံးပြန်ပြီးကိုယ်ကခွဲရတော့ရပြီးမှအမြန်ဆုံးပြင်စေချင်ပါတယ
်2019ဩဂုတ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲခေစခန်းတွေကိုစီးနှင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအစိုးရအဖွဲ့ကိုမြမလုံချုံရဲတပ်ဖွဲ့တွေကလိုက်လံရှင်းလင်းတဲ့စစ်ဆေးရေးတွေရဲ့နောက်ဆက်တွဲဖြစ်တဲ့တိမ့်တဲ့ချီတဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံနေခဲ့ကြရတာပါမြမအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိပ္ပယလက်မှတ်ခံထားပေမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံမှာဖြစ်ကြောင်းပြောဆိုထားပါတယ်ဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက် UNHCR နဲ့ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံတို့ကြားတိကျလက်မှတ်ရေးထိုးသဘောတူထားပေမဲ့လက်တွေ့အစီအစဉ်တွေကတော့အခုထိအကောင့်ထဲမပေါ်နိုင်ပဲဖြစ်နေတဲ့အပေါ်မှာလည်းတနိုင်ငံဂျားခန်တဲ့ပြည်မှာခိုလုံနေသူဒုက္ခသည်တွေစိတ်ပြန့်နေကြပါတယ်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့ခီးစဉ်တွင်မှာတော့မောင်တော်ခရိုင်အုပ်ချုပ်ရေးမှုနဲ့တွေ့ဆုံခဲ့ပြီးတော့မြမအစိုးရနဲ့ကုလသမဂ္ဂတို့ကြားလက်မှတ်ရေးထိုးထားတဲ့ဓာတ်လည်မှုစာချုပ်လွှာကိုအကောင့်ထဲပေါ်ရေးတက်တန်းတွန်းပြေးရေးကိစ္စရခိုင်ပြည်နယ်အစိုးရနဲ့ကုလသမဂ္ဂအဖွဲ့ကြီးတို့ကြားပေါင်းဆက်ကြီးတိုင်းရေးအစည်းအဝေးလုပ်ဖို့ကိစ္စဒေရဲစုခွာထွက်ပြေးသွားသူတွေပြန်လည်လက်ခံရေးလုပ်ငန်းကိစ္စ NVC ကပ္ပားကိစ္စစတာတွေကိုဆွေးနွေးခဲ့ကြောင်းလည်းတကယ်ကြားရေးဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ထားပါတယ်ရှင်
ကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်နီနဲ့တွေ့ဆုံခွင့်ရခဲ့တဲ့ဒုက္ခသည်တွေရဲ့မျိုးလင့်ချက်တွေအကြောင်းမှတ်စုမှုကအမေးများတင်ပြတော့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။သောတာရှင်များရှင်။မြန်မာနိုင်ငံမှာအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးအတွက်ရေရှည်မဟာဗျူဟာစီမံကိန်းတွေချမှတ်ထားပေမဲ့လို့တကယ်တမ်းလက်တွေ့အကောင့်ထဲပေါ်ဆောင်ရွက်မှုအားနည်းသလိုရှင်းလင်းတိကျတဲ့တာဝန်ယူဆောင်ရွက်မှုတွေလမ်းညွှန်ချမှတ်ထားတာမရှိဘူးလို့ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကဝေဖန်လိုက်ပါတယ်။အစိုးရကချမှတ်လှုပ်ဆောင်နေတဲ့အမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအမျိုးသားအဆင့်ဆယ်နှစ်တာမဟာဗျူဟာစီမံကိန်းကို WLB ကလေ့လာသုံးသပ်ပြီးတော့ဒီကနေ့စာတမ်းတစ်စောင်ထုတ်ပြန်လိုက်တာပါဒီသုံးသပ်ချက်စာတမ်းမိတ်ဆက်ပွဲကိုကိုရိုင်းတော်ရောက်တည်င်ယူထားတဲ့ကိုကောင်းဆန်ဟင်းကအပြည့်အစုံတင်ပြထားပါတယ
်အစိုးရရဲ့နှစ်ချီစီမံကိန်းနဲ့လှုပ်ဆောင်နေတဲ့ NESBOL လို့ခေါ်တဲ့အမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးဆိုင်ရာမဟာဗျူဟာစီမံကိန်းမှာအခုဆိုရင်6နှစ်ထဲကိုရောက်လာပါပြီပြီးခဲ့တဲ့နှစ်တွေအတွင်းစီမံကိန်းရဲ့လုံဆောင်ချက်တွေထိရောက်မှုမရှိဘူးလို့ဒီစီမံကိန်းနဲ့ပတ်သက်လို့လေးလာဆန်းစစ်သုံးသပ်ထားတဲ့ WLB အမျိုးသမီးအဖွဲ့ချုပ်အမန္တန်ကပြောပါရယ်စီမံကိန်းပါအချက်လက်တွေဟာကြီးမားချက်ကြီးမားပေမဲ့လက်တွေ့အကောင့်တွေဖုံးမှုကတော့အားနည်းနေတဲ့အကြောင်း WLB အဖွဲ့အထွေထွေအတွင်းရေးမှူးနော်ဆဲဆဲကအခုလိုပြောပါရယ်
နောက်ရှိဖွဲ့စည်းပုံမှာအမျိုးသမီးကိုခွဲခြားဆက်ဆံတဲ့အပိုင်းကြမ်းမှန်တဲ့လူကြီးမညီမျှတဲ့အပိုင်းတွေအများကြီးရှိတယ်။ဆိုတော့သူက2008ဖွဲ့စည်းကိုတော့ပြီးတော့အခြေခံလိုက်တဲ့ခါမှာဟိုဘောဒီတကယ်ပြဿနာဖြစ်တဲ့ဟာကိုကျွန်တော်တို့ထောက်ပြတယ်တစ်ချက်။နောက်တစ်ချက်ကျတော့ဒီမဟာဗျူဟာစီမံကိန်းကဒီ10နှစ်တာလို့ပြောပေမဲ့ဘယ်သူကအထူးသဖြင့်တာဝန်ယူတာဝန်ခံမှုအပိုင်းပေါ့နော်ဘယ်လိုတာဝန်ခွဲဝေမှုတွေဘယ်လိုတာဝန်ယူဘာမှရှင်းရှင်းလင်းလင်းရေးသားဖော်ပြတာတွေလည်းမရှိသလိုအကောင့်ထဲပေါ်ဆောင်ရွက်တဲ့အခါမှာလည်းအများကြီးလူတွေအများကြီးမသိတာတွေလည်းရှိတာပေါ့နော်အထူးသဖြင့်ကျွန်တော်တို့တကယ်အမျိုးသမီးအရေးကိုလုပ်နေတဲ့အမျိုးသမီးအဖွဲ့တွေတော့မှတချို့ကမသိနေရတဲ့ဟာတွေဖြစ်တယ်ပေါ့နော
်အခုစီမံကိန်းဟာအမျိုးသမီးတွေရဲ့လူနေမှုဘဝပုံမတိုးတက်ကောင်းမွန်လာအောင်လက်တွေ့မှာဆောင်ရွက်ပေးနိုင်ခြင်းမရှိဘဲအားနည်းချက်တွေပြည့်နေတဲ့စီမံကိန်းဖြစ်တယ်လို့သုံးသက်ချက်စာထဲမှာဝေဖန်ထားပါတယ်မြန်မာနိုင်ငံမှာစေစုနည်းနဲ့ချီဖြစ်ပွားနေတဲ့ပြည်တွင်းစစ်တပ်မတော်ရဲ့အာဏာလွှမ်းမိုးမှုခေတ်နဲ့အညီလက်ရောညီထွေမှုမရှိတဲ့ဥပဒေတွေနဲ့ကြားမတန်းလူရေးပေါ်ဆောင်မှုကိုနှောက်ယှက်ဟန်တားနေတဲ့အတားအဆီးတွေကိုထိထိမိမိကိုင်တွေဆောင်ရွက်နိုင်ခြင်းမရှိဘူးလို့လည်းဒီစာထဲမှာသုံးသက်ရေးသားထားပါတယ်မြန်မာနိုင်ငံမှာအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးအတွက်ရေရှည်မဟာဗျူဟာစီမံကိန်း NESBOL ကိုအစိုးရရဲ့တစားဝန်းချင်းနဲ့2013ကနေ2023ခုနှစ်အထိရေးဆွဲထားတာပါစီမံကိန်းရေးဆွဲခြင်းကအမျိုးသမီးအဖွဲ့တွေရဲ့အကြံပြုချက်တွေထဲတွင်းတာမျိုးမရှိခဲ့ဘူးလို့တန်တောင်ကြီးအမျိုးသမီးအဖွဲ့ရဲ့ဒါရိုက်တာနော်မမာချိုကအခုလိုပြောပါရစေ။
အဲ့တော့တော့ကျမတို့ဘယ်ပိုင်းနေထဲလို့ရတယ်ဘယ်ပိုင်းနေတော့ထဲတင်နေဆိုတာအစိုးရကိုကျမတို့ဟိုအားလုံးအမျိုးသမီးအဖွဲ့တွေစုစည်းပြီးဆွေးနွေးပြီးတော့တင်သွင်းထားတဲ့စာတမ်းတွေနဲ့ပါတာပေါ့နော်။တချို့ဟာတွေဆိုလို့ရှိရင်အကြံပြုထားတဲ့တချို့အဖွဲ့အစည်းတွေကအကြံပြုထားတဲ့အရာတွေမပါတချို့ဟာဆိုကျမတို့အကြံပြုထားတဲ့ဟာတွေလည်းမပါခဲ့ဘူးပေါ့နော်။အလိုမျိုးတွေရှိခဲ့ပါ
အမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအမျိုးသားအစ်စ်မဟာဗျူဟာစီမံကိန်းသုံးသပ်ချက်စာတမ်းကိုတော့ WLB အဖွဲ့နဲ့အတူ American ပြည်အောင်စု Fordham တက္ကသိုလ်နိုင်ငံတကာဥပဒေနဲ့တရားမျှတရေးဆိုင်ရာ Leader Center တို့ပူးပေါင်းပြီး2018ခုနှစ်မှာစတင်လုပ်ဆောင်ခဲ့တာဖြစ်ပြီးဒီကနေ့မေလ21ရက်နေ့မှာဒီသုံးသပ်ချက်စာတမ်းကိုထုတ်ပြန်လိုက်တာပါဒီကနေ့စာတမ်းဖတ်ပွဲကိုတော့ရန်ကုန်မြို့ Green Hill Hotel မှာကျင်းပပြုလုပ်ခဲ့တာဖြစ်ပြီးအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ဖို့ဆွေးနွေးပွဲစကားဝိုင်းတွေလည်းကျင်းပခဲ့ပါတယ်ခင်ဗျာ
ကိုကောင်းစာဟင်းတင်ပြသွားတာပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့မြန်မာနိုင်ငံမှာအဂတိလိုက်စားမှုကျဆင်းလာခြင်းမရှိတဲ့အကြောင်းနဲ့ဆိုင်တဲ့သတင်းဖက်ဆက်ရအောင်ပါမြန်မာအစိုးရလုပ်ငန်းဌာနတွေအတွင်းအဂတိလိုက်စားမှုတွေကျဆင်းမသွားရတဲ့အကြောင်းရင်းဟာဌာနဆိုင်ရာတာဝန်ရှိသူအရာရှိတွေကိုယ်တိုင်ကလှဆာမှုတွေမှာပါဝင်ပတ်သက်နေတဲ့အကြောင်းဖြစ်တယ်လို့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကပြောပါတယ်မနေ့ကပြည်တော်စုလွှတ်တော်အစည်းအဝေးမှာအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ရဲ့နှစ်ပတ်လည်အစည်းအဝေးခန်းစားကိုတင်သွင်းချိန်မှာအဲ့ဒီလိုပြောသွားခဲ့တာပါဌာနရင်းစောင့်ကြည့်အပြစ်ပေးမှုတွေတင်းတင်းကြပ်ကြပ်ဆောင်ရွက်နိုင်မှသာလေလက်ရှိဖြစ်နေတဲ့အစိုးရဌာနတွေအတွင်းကအချင်းပြတ်ခြားစားမှုတွေကိုတိုက်ဖျက်နိုင်မှဖြစ်တယ်လို့လည်းဦးအောင်ကြည်ကပြောပါတယ်ကိုစောထက်ကအပြည့်စုံတင်ပြပေးပါမယ်ရှင
်ဝန်ကြီးဌာနယူတွင်းမှာဖြစ်နေတဲ့အသေးစားလက်ပီးလက်ယူမှုတွေကိုဖြေရှင်းနိုင်ဖို့ဌာနတွင်းစောင့်ကြည့်ရေးအဖွဲ့ CPU တွေကိုဖွဲ့ပေးထားပေမဲ့လို့အဲ့ဒီအဖွဲ့တွေရဲ့တရားလွတ်လပ်မှုအပေါ်မေးခွန်းထုတ်နေရရှိသလိုထိရောက်မှုမရှိဘူးဆိုရဲဝေဖန်တာတွေထွက်နေတာပါအာဂတိလက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကတော့ပြီးခဲ့တဲ့2018ခုနှစ်အတွင်းမှာဝန်ကြီးဌာနတွေအတွင်းကအာဂတိလက်စားမှုတွေရောကြသွားခြင်းမရှိသလိုဒီလိုဖြစ်ရတာဟာဦးစီးဌာနအကြီးအကဲတွေကိုယ်တိုင်ပါဝင်ပတ်သက်နေရကြောင်းဖြစ်တယ်လို့ဆိုပါတယ်
မြန်မာနိုင်ငံမှာအသေးစားအဂတိလိုက်စားမှုများမကျဆင်းရခြင်းအဓိကအကြောင်းရင်းတစ်ခုကရုံးဌာနများမှာအယိုးဆွဲနေတဲ့ဌာနတွင်အဂတိလိုက်စားမှုအများကြောင့်ဖြစ်ရတယ်ဆိုတာသိတာထင်ရှားပါတယ်ကော်မရှင်ရဲ့စစ်ဆေးတွေ့ရှိချက်များမှာလည်းပဲအောက်ကနေပြီးတော့အထက်ကိုပံ့ပိုးပေးမှုများတွေတွေ့ရှိနေရသလိုအောက်ခြေကအကျင့်ဖောက်ပြန်မှုကိုကျူးလွန်တဲ့အခါမှာထက်ကလာစစ်ဆေးတဲ့အရာရှိရှိများကိုယ်တိုင်ကဖြစ်ရမှန်ကိုပေါ်ထုတ်စစ်စစ်အရေးယူရမယ့်အစားကျူးလွန်သောအပြစ်များကိုဖုံးဖိပြုပြင်ပေးခဲ့ပြီးတော့မှကိုယ့်ရောအောင်ပြုလုပ်ပေးမှုများကိုလည်းကော်မရှင်အနေနဲ့အရေးယူဖို့လုပ်နေတာတွေရှိပါတယ်
2018ခုနှစ်အတွင်းမှာကော်မရှင်ကိုတိုင်ကြားလာတဲ့အဂတိလိုက်စားမှုဖြစ်ရပေါင်း1000ကျော်ရှိပေမဲ့46မှုကိုပဲကံကြွယ်နိုင်ခဲ့ရဖြစ်တယ်လို့ဦးအောင်ကြည်ကပြောပါတယ်အစိုးရဌာနတွေအတွင်းကအဂတိလိုက်စားမှုတွေကိုကာဝေးတားဆီးဖို့မှာကော်မရှင်အနေနဲ့လုံပိုင်ခွင့်အများကြီးမရှိရကြောင်းလက်ရှိတာဝန်ထမ်းဆောင်နေတဲ့လုပ်ငန်းဌာနအကြီးအကဲတွေဦးစီးအရာရှိတွေကိုယ်တိုင်ကတင်းတင်းကြပ်ကြပ်ဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်လို့လည်းဦးအောင်ကြည်ကပြောပါတယ်ကော်မရှင်အနေနဲ့ကတော့အာဂတိလက်ဆောင်မှုတိုက်ဖျက်နိုင်အောင်အချိန်မြင့်လုံဆောင်သွားမယ်လို့လည်းကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကပြောပါတယ်။လက်ရှိအစိုးရဝန်ကြီးဌာနတွေမှာအာဂတိလက်ဆောင်မှုနဲ့အသားကျနေတဲ့တာဝန်ခံတွေအများရှိရအများပြားရှိနေရကြောင်းဌာနအတွင်းစောင့်ကြည့်ထိန်းချုပ်မှုတွေမထိရောက်သလိုအပြစ်ပေးအရေးယူမှုတွေမလုပ်နိုင်တဲ့အတွက်လည်းအာဂတိလက်ဆောင်မှုတွေကြာဆင်းမသွားဘဲဖြစ်နေရလို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးရဲထွက်က VOA ကိုပြောပါတယ်
။ဌာနတွင်းမှာစောင့်ကြည့်ခိုင်းရင်တိကပေါင်းစားတာမျိုးလည်းဖြစ်နိုင်တယ်သဘောကဆောင်ကြည့်တဲ့အဖွဲ့နဲ့အကုန်လုံးကနောက်ပြီးတော့နှစ်ကတော့ကျွေးကွဲသွားနေတယ်တဘောကဆောင်ကြည့်တဲ့လူတွေအဖွဲ့တွေကဌာနရင်းထောက်လိုင်း guest up လို့ဖြစ်ပြီးတော့တယောက်တယောက်သူ့မယုံကိုမယုံဆိုဖြစ်သွားပြီးတော့ဆွေးကြိုးတွေရှိနေတယ်အဲ့ဒီတိုင်ဆောင်မှုမလုပ်အောင်ပညာပေးယူနေရင်မရဘူးလေဟို stick and carrot ပေါ့အဲ့လိုတော့လုပ်ဖို့လူတော့ပေါ့ခီးရတဲ့ပြည်တံတွေလည်းလုပ်ဖို့လူတယ်
အဂတိလက်စားမှုကဆက်အာနာရှင်စနစ်နဲ့အတူဆိုးရွားလာတာဖြစ်တဲ့အတွက်ဌာနဆိုင်ရာတွေမှာစစ်မှုထမ်းဟောင်းတွေပါဝင်ပတ်သက်နေရကလည်းအဂတိလက်စားမှုကိုဟန်တားနေကြောင်းလွတ်လပ်သောရှေ့နေများအသင်းထွေထွေတွင်ရင်မှုဦးသိန်းသန်းဦးကပြောပါတယ်
။မေယာဌာနအသီးသီးဌာနတွေကိုလုပ်လို့မရဘူးဆိုတာသူတို့ချင်းသူတို့စစ်ပြန်တွေကတော့သူစစ်ပြန်တွေအုပ်စုဖွဲ့ဂိုင်းဖွဲ့ပြီးတော့ကျန်းနေကြတာ။အာဒီလူကအပတ်24ရက်ဒီကောင်20ဖို့ဘယ်လိုချင်းကြည့်ဟွာလုပ်ပါလားဆိုတော့အပေးယူကိုကြီးညီလေးလုပ်ပြီးတော့ကိုင်းဖွဲ့အုပ်စုဖွဲ့စနစ်တကျလုပ်နေတဲ့အတွက်အာဂတိလိုက်စားမှုတိုက်ဖြစ်ဖို့မဖြစ်နိုင်ပါဘူးအဲ့ဒီမိုးကြွေကိုအစီအစဉ်ကိုဖြတ်သိမ်းပြမှသာလေတော့အာဂတိလိုက်စားမှုကိုပို့ပြီးတော့တိုက်နိုင်တယ်လို့ပြောမယ်ဒါပဲ
အာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကအချင်းပြတ်ခြားစားမှုတွေကိုဖော်ထုတ်နိုင်ခဲ့ပေမဲ့2018အတွင်းတနင်္ဂနွေလောက်ကောက်ယူခဲ့တဲ့လူထုစစ်တမ်းရဆိုရင်တရားဥပဒေစိုးမိုးမှုအားနဲ့လို့အရင်လိုပဲဆိုးရွားနေစေဖြစ်ကြောင်းကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကအေပီလ29ရက်ပြောင်စုလွှတ်တော်မှာပြောသွားတာပါအာဂတိလက်စားမှုတိုက်ဖျက်ရေးကော်မရှင်ကို2019နိုဝင်ဘာ23မှာဖွဲ့စည်းခဲ့ပြီး2018ထဲမှာတိုင်ကြားလာပေါင်း1000ကျော်ရရှိခဲ့ပေမဲ့အရေးယူဆောင်ရွက်နိုင်မှုကတော့နည်းပါးနေစေဖြစ်ပါတယ
်။ကိုစောထက်တင်ပြသွားတာပါရှင်။ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းဒိုမီတာ19 25 30နဲ့အပြင်လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ရဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ငံဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင် FOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ23ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ line meter 19 25နဲ့32အပြင် line meter 190တို့ကနေည10နာရီအထိထုတ်လွှင့်နေတာပါ။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ရမှာပါ။အခုတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်။
အရှေ့လေပိုင်းဒေသမှာအမေရိကန်ပြည်ထောင်စုရဲ့စီးရီးအင်အားတိုးချဲ့ချထားလာတဲ့အခြေအနေနဲ့အီရတ်မှာရှိတဲ့တန်ရုံမှာမဖြစ်မနေဝင်တန်းတွေကလွဲပြီးကျန်တဲ့ဝင်တန်းတွေကိုထွက်ခွာခိုင်းခဲ့တာနဲ့ပတ်သက်လို့သမ္မတထရန့်အစိုးရကလွှတ်တော်အမတ်တွေကိုဒီသတင်းပတ်နောက်ပိုင်းရှင်းပြပြောဆိုမယ်လို့ပြောလဲရပါတယ်အီရန်နဲ့အီရန်ရဲ့အကျိုးဆောင်တွေဘက်ကချင်းချောက်မှုတွေရှိနေတယ်ဆိုတာကိုသမ္မတထရန့်အစိုးရကအပြောရောအလုံးနဲ့ပါတုံ့ပြန်သတိပေးနေတာပါနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကအခုလိုပြောပါတယ်
American interests are attacked we will
American အကျိုးစီးပွားကိုပြင်းထန်ထားတိုက်ခိုက်လာမယ်ဆိုရင်တင့်တော်တဲ့နီးနဲ့တေချာပေါက်ပြန်ပြီးတော့ကျွန်တော်တို့တုံ့ပြန်သွားမှာပ
ါလွှတ်တော်အမတ်တွေဘက်ကလည်းသတင်းချက်လက်တွေပို့ပြီးသိကျင်တယ်လို့တောင်းဆိုနေပါတယ်Republican ထက်လွှတ်တော်အမတ် Lindsey Graham ကအခုလိုပြောပါတယ
် And I would urge the State Department and DOD to come down.
ဘာတွေဖြစ်နေသလဲဆိုတာဒီကိုလာရှင်းပြပေးဖို့ American နိုင်ငံသားရေးဝန်ကြီးဌာနကိုကာကွယ်ရေးဝန်ကြီးဌာနကိုပါကျွန်တော်တိုက်တွန်းပါတယ်ဒီချင်းချောက်မှုတွေကကျွန်တော်တို့သတင်းတွေမှာဖတ်နေတွေ့နေရတွေထက်ဘာတွေပိုသလဲမစဉ်းစားတတ်ပါဘူ
း Democrat ထက်လွှတ်တော်အမတ် Robert Menendez ကလည်းရှင်းရှင်းလင်းလင်းအဖြေတခုချက်ချင်းလိုချင်တယ်လို့ပြောပါ
တယ်
လက်တလုံးမှာကိုပဲအီရန်နဲ့ဆစ်ဖြစ်နိုင်ခြေအခြေအနေမျိုးရှိပါသလားဆိုတော့မေကွန်းကိုတော့သမ္မတထရန့်ကသူ့အနေနဲ့မမျှော်လင့်တဲ့အကြောင်းပြန်လည်ဖြေကြားထားပါတယ်။ဘာပဲဖြစ်ဖြစ်ထက်လွတ်တော်အမတ်ရောဘတ်မန်နန်ဒက်စ်တို့လိုအမတ်တွေကတော့2003ခုနှစ်ကအီရတ်ကိုအမေရိကန်တပ်တွေကျူးကျော်ခဲ့တဲ့အခြေအနေမျိုးထပ်ဖြစ်မှာကိုစိုးရိမ်နေပါတယ်။
We do not need another Iraq weapons of mass destruction moment.that led us to
ဤရမှာလူတွေအစုလိုက်တိမ်စေနိုင်တဲ့လက်နက်တွေရှိတယ်ဆိုပြီးအစိုးရအောင်ဆစ်စင်ရေးဆင်ခဲ့ကြတဲ့အခြေအနေနောက်တစ်ခါဖြစ်လာမှာကျွန်တော်တို့မလိုချင်ပါဘူးတကယ်တမ်းကျအစုလိုက်ပြုံလိုက်တိမ်စေတဲ့လက်နက်တွေဘာမှတွေးခဲ့တာမဟုတ်ပါဘူ
း CIA ကြီးကဲဟောင်းဒေးဗစ်ပက်ထရီယတ်စ်တို့လိုအီရတ်တပ်ဖွဲ့တွေကိုကွပ်ကဲခဲ့သူတွေကအမေရိကန်အနေနဲ့အီရန်ရဲ့သဘောထားနဲ့ပြုမှုပြောင်းလဲဖို့ကိုပဲအာရုံစိုက်တင်နေဆိုပြီးအကြံပေးပြောဆိုနေပါတယ်အီရန်ဘက်ကအုပ်ချုပ်ရေးတစ်ခုလုံးပြောင်းလဲသွားအောင်လုပ်တာမျိုးမရည်ရွယ်သင့်တဲ့အကြောင်း ABC ရုပ်သံကိုအခုလိုပြောတာပါ
The idea of invading I think is something that is certainly not serious
တူချုံမဲကိစ္စမျိုးကိုဦးစားပေးအလေးနဲ့ထားမစဉ်းစားသင့်ဘူးလို့ကျွန်တော်တို့မြင်ပါတယ်ကျွန်တော်တို့သင်ခန်းစာယူသင့်ပါတယ်အထူးဖြင့် RF နေဦးလှူရှာမှုတွေပြီးကြတဲ့ကအုပ်ချုပ်ရေးတွေပြောင်းသွားဖို့အစိုးရပြုတ်ချဖို့ဆိုတဲ့ကိစ္စတွေကကျွန်တော်တို့အမြဲတမ်းစဉ်းစားခဲ့တဲ့ကိစ္စမဟုတ်ပါဘူ
း Republican တွေဘက်မှာအရင်တော့အီရန်လုပ်ခဲ့တဲ့လုပ်ရပ်တွေကိုကြည့်ပြီးသမ္မတထရန့်ဆိုရကိုတန်တရားကြိုးခန်စားခွင့်ပေးတဲ့ဆိုပြီးပြောဆိုနေသူတွေလည်းရှိပါတယ်။ Republican ထက်လွှတ်တော်အမတ် Dan Sullivan ကအခုလိုပြောပါတယ
်။ I support what the administration is doing with regard to reinforcing ရှေ့လေ
ပိုင်းဒေသမှာတိုက်အင်အားထပ်ဖြည့်ပြီးစွန့်ရင်မြင့်တင်တဲ့ကိစ္စကိုကျွန်တော်တို့ထောက်ခံပါတယ်။အရင်2004 2005 2006ခုနှစ်တွေကလိုအီရတ်မှာကျွန်တော်တို့တပ်ဖွဲ့တွေထောင်ထဲချီတည်ဆုံခဲ့တဲ့လုပ်ရမျိုးတွေလုပ်လာခဲ့မယ်ဆိုရင်ပြန်ပြီးပြဆက်စေရမယ်လို့အီရန်ကိုသတိပေးလိုက်တာပ
ါ Republican ထက်လွှတ်တော်အမတ် Marco Rubio ကလည်းကျွန်တော်တို့အီရန်ဘက်ကတိုက်ခိုက်လာမယ်ဆိုရင်စစ်ဖြစ်မယ်ဆိုတာကိုတိုက်ရိုက်ချောင်းကြားလိုက်တာပါဆိုပြီးပြောဆိုနေပါတယ် Democrat အမတ်တွေတော်တော်များများကတော့ချင်းချင်းချင်းချင်းနှမ်းနှမ်းဆဆပြောဆိုနေကြသေးပါ Democrat ထက်လွှတ်တော်အမတ် Chris Murphy ကအခုလိုပြောပါတယ်
just want to confirm what the purpose of our pressure campaign is.
Iran go pia pe ya se ya lou sha mu ye utijet man kan ne so da te ja de je ma de ma nai ma ne ne song tat ma te ja de sit sin ye de khu phit twa me lo chano ro tor tor mya mya myin mi ba de
athet lut do democratic khong song chak shin ma ga le a shi le bai sit ma american tat di ba win me so yin american pi du rue ko tamana ne republican rue ga ba chang so da ti kwin pe ya me lo byo ba de iran yin ne pat da lu tadin che le dui ဒီကရတဲ့တင်ပတ်နောက်ပိုင်းမှာတွတ်တော်ခေါင်းဆောင်တွေကိုအမေရိကန်ဆိုရဘက်ကရှုံးဝဲရှင်းလင်းပြောဆိုတာမျိုးတွေလုပ်ခဲ့ပါတယ်။လာမယ့်ရက်ပိုင်းမှာပါတီနဲ့စလုံးကလွတ်တော်အမတ်တွေကိုရှင်းပြမယ်ပွဲတွေကျင်းပဖို့အစီအစဉ်နေကြောင်းပါခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုင်ဦးကတင်ပြသွားတော့ပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်တဲ့အတူကိုသားညဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုက်ဆွေးနွေးခန်းကနားဆင်နေကြပါပါရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုက်စီစဉ်ကနေပြီးတော့ကျူးစွပါရယ်။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီဘာသာရေးလူမျိုးရေးသွေးခွဲလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့ခွင့်ပြုသင့်မသင့်မှာအမျိုးသားရေးဆိုတဲ့ခေါင်းစဉ်အောက်မှာတနိုင်ငံနဲ့ညီရဲလူချင်းချင်းလူမျိုးရေးဘာသာရေးအရာသွေးခွဲလှုပ်ဆောင်တာတွေအမုန်းစကားပြောဆိုရေးသားတာတွေကိုလူမှုကွန်ရက်တွေမှာရောပြင်ပမှာပါတွေ့လာရပါတယ်လူဖွဲ့စည်းတွင်လူမှုတဟဇာတာဖြစ်မှုကိုထိခိုက်စေတဲ့ဒီလိုလောရမျိုးတွေကိုဘယ်လိုဟန်တားနိုင်မလဲဒီလောရမျိုးတွေကိုလွတ်လပ်စွာပြောဆိုရေးသားမှုအောက်မှာကင်းလွတ်ခွင့်ပေးတင်လာကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီလူမှုတဟဇာတာဖြစ်ရေးဖော်ဆောင်ရေးအဖွဲ့ကစနေကြီးကဒီကိုတက်ဆွေဝင်းမှာလေးလိုင်းပေါ်မှာရှိပါပြီနောက်တူကတော့ဒီ interface ဒီဘာသာကြီး interface နဲ့နောက်ဒီ social conflict ပေါ့နော်လူမှုပရိပခိုင်နဲ့ပတ်သက်ပြီးတော့သူနာပြုနေတဲ့မတ်စာကြီးဦးနှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးကိုတက်ဆွေဝင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုတက်ဆွေဝင်းကြားပါလားခင်ဗျာ
โอเคကြားပါတယ်ခင်ဗျ
ာโอเคကိုတက်ဆွေဝင်းကျွန်တော်ခုနကပြောသွားလို့ပါပဲကိုတက်ဆွေဝင်းကလည်းပြောမယ်ဆိုရင်ဒီ interface လှုပ်ရှားမှုတွေလူမှုဘာသာကြီးလူမှုဒီဟိုတွေးကွဲမှုတွေနဲ့ပတ်သက်ပြီးတော့ဒီလှူရှားတက်ကြွသူတူဖြစ်ပါတယ်ဆိုတော့တွေးကွဲလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့မုန်းစကားဖြန့်ချိမှုတွေကိုစတင်တဲ့တက်ကြွလှူရှားသူတူဖြစ်ပါတယ်ကျွန်တော်ဆိုလိုတာကအခုဒီရပိုင်းတွေအတွက်မှာဒီလူမျိုးရေးဘာသာရေးပေါ့နော်တွေးခွဲလှုပ်ဆောင်တာတွေနောက်လူမှုကွန်ရက်ဒီမှာလည်းအမုန်းစကားရေးသားဖြန့်တာမျိုးတွေကျွန်တော်တို့ပိုတွေ့လာရတယ်ခင်ဗျာအဲ့တော့တစ်ဖက်မှာပြောဆိုတာကဒါဟာလွတ်လပ်စွာပြောဆိုရေးသားခွင့်ရှိရမယ်လွတ်လပ်စွာလှုပ်ရှားစည်းရုံးခွင့်ရှိရမယ်စတဲ့ဒီမိုကရေစီစံနှုန်းတွေကိုပါထည့်သွင်းပြောဆိုလာပါတယ်အဲ့တော့ဒီစံနှုန်းတွေရောညီပါလားဒီစံနှုန်းတွေနဲ့ကိုက်ညီပါရဲ့လားခင်ဗျာအခုလိုလှုပ်ရှားမှုတွေက
ဟုတ်ကဲ့မြတ်ဒီအမိုးစကားတွေပြောနေတဲ့ဟာမျိုးတွေကကျွန်တော်ဘယ်လိုမှဒီဒီဒီမိုကရေစီစံနှုန်းတွေဘာမှမညီပါဘူးပေါ့နော်ကျွန်တော်တို့ဒီဟာကဒီတယောက်ကိုတယောက်ကိုကျွန်တော်တို့ဒီမိုးဟုတ်အတွက်ခွဲကြတဲ့ဟာမျိုးတွေသူတို့ချင်းကြတဲ့မှာပြဿနာရရှာကြတဲ့ဟိုဟာမျိုးတွေကကျွန်တော်တို့တရားကိုဘယ်လိုမှကျွန်တော်တို့ဒီလူခွင့်ရေးနဲ့ဒီမိုကရေစီဆိုင်ရုံးနဲ့ဒီလိုကျွန်တော်တို့တတ်မှတ်ပြီးလို့မရပါဘူးကျွန်တော်တို့ကဒီလိုလက်ဆိုသူတွေမှာပြောပါရင်ပြောဖို့ပဲဝင်ရှိရတယ်ဒီလိုဆိုသဘောထားကိုယ်တိုင်ရှိရဆိုတော့များတယ်အခုကကြတော့ဒီအချင်းချင်းကိုမိုးမိုးတွေကိုပြေးဆိုးလုပ်တော့နေရတာကျွန်တော်မိုးစကားအဖြစ်သတ်မှတ်ဖို့လိုပါတယ်ဒါပေမဲ့ဒီမှာလည်းအစိုးရကနေပြီးတော့ကျွန်တော်တို့ဒီအမိုးစကားတိုက်ခိုက်ဥပဒေလိုဟာမျိုးတွေလည်းတို့ခုလုပ်နေရရှိပါတယ်ဒါပေမဲ့ခုကြီးကဒီဘာမှဒီဟိုအကောင့်တွေတော့လာပေါ်မလာနေဘူးပေါ့နော်ဒီကျွန်တော်တို့တိကျဖို့ညစ်ကလည်းကြားရတယ်ညစ်ပြီးတော့ရှိပြီဒါမျိုးတွေလုပ်နေပြီးတော့ဘာမှအလုပ်ဖြစ်မလာဘူးဆိုတော့ဒါတွေလည်းဖြည်းဖြည်းရောက်ကျွန်တော်အကောင့်တွေပုံနိုင်လို့လုပ်နေထင်တယ်ဘာလို့လဲဆိုတော့ကျွန်တော်တို့မှတိကျတဲ့ definition မရှိနေသေးဘူးဘယ်ဟာအမိုးစကားဖြစ်တယ်ဘယ်လိုဟာမျိုးကတော့ကျွန်တော်တို့ဒီလို free speech ဖြစ်တယ်ပေါ့ hate speech နဲ့ဒီစီကမတူဘူးဆိုရမျိုးလေးဒါမျိုးကျွန်တော်ဖူးရနေပြီးတော့သူကဟိုကဟိုကအတိတ်ပဲဖွင့်ဆိုထားတဲ့လူရှင်တော့ကျွန်တော်ကပြောရဆိုတာအများကြီးပုံပြပြပါလိမ့်မယ်။ဒီဟာတွေဥပဒေတစ်ခုအနေနဲ့ထုတ်ပြီးကာကွယ်ရမယ့်ကိစ္စပေါ့နော
်။ဟုတ်ကဲ့
။ဒီဟာအခုချိန်ဒီဥပဒေဆိုတာမျိုးကတော့အစီအစဉ်ပြီးတော့ဟိုကဒါနဲ့ပတ်သက်ပြီးတော့လည်းဥရရရကွဲပြားနိုင်တယ်လို့ပြောရမှာပါ
။ဟုတ်ကဲ့ဒါကအကောက်ဒီလူမျိုးရေးဘာသာရေးတကယ်လှုပ်ဆောင်မှုတွေကိုဟန်တားနိုင်မယ်မုန်းစကားဖြန့်မှုတွေဟန်တားနိုင်မယ်ဥပဒေကြီးကကိစ္စပါเนาะတစ်ဖက်မှာမြန်မာနိုင်ငံမှာပြောရမယ်ဆိုရင်တော့အခုနောက်ပိုင်းဒီမှာဒီလူမျိုးရေးပဒါကြီးပြပခါတွေကခဏခဏလို့ဖြစ်လာတယ်ဖြစ်လာတဲ့ကြားထဲမှာပဲသွေးထုတ်လွန်ဆော်တာတွေခုနအုပ်စုလိုက်စုဖွဲ့ပြီးတော့လှုံ့ဆော်ပြောဆိုတာတွေရန်လုတာတွေဒါမျိုးတွေရှိရဒီအရေးအပေါ်မှာရောအာနာပိနေဘက်ကထိရောက်စွာအရေးယူနိုင်မှုဘယ်လိုများမြင်ပါလဲခင်ဗျာ
ဒီ အာဏာပိုင်တွေကတော့ကျွန်တော်တို့ဒီဘုရင်ရင်ပြောလို့ရှိရင်တော့ဒီအရေးကြီးကိုပြက်ကွက်နေုံပဲလို့ပဲကျွန်တော်ပြောရမှာပါပဲဒီပြည်ပကပြောင်းတဲ့လူတွေဒီအခါကျတော့ဒီတွေးတွေးလို့ပေါ်နေတဲ့လူတွေကိုတကယ်တည်းထိထိရောက်ကြီးဝင်တာမရှိပါဘူးကအရေးကြီးကိုပြက်ကွက်ပါတယ်ဒီဘက်ကလည်းဒီဒီအာဏာပိုင်တွေကိုအရေးကြီးခြင်းမကြီးခြင်းကိုပြန်ပြီးတော့ပြာပေးဟိုဟာဟိုပြန်ပြီးတော့ချက်ကန်ပဲလဲပြုတ်ပြီးတော့စောင့်ကြည့်မယ်ရှစ်တော်ကိုယ်ပိုင်တွေရဲ့ခန့်ကန်တာလည်းအရေးကြီးပါတယ်အဲ့လိုကျွန်တော်တို့မင်းလာတောင်းကျမှာတော့ဆိုလို့ရှိရင်ကျေနပ်တက်ခဲ့တဲ့အခေါက်မှာဒီကျေနပ်တို့ကြီးကြီးကြီးတက်သွားတယ်ပေါ့နော်ဒါပေမဲ့နောက်တစ်ရက်မှာဒီဆက်တော်ကိုယ်ပိုင်တွေကနေပြီးတော့ဒီတော့တင်းတင်းကြပ်ကြပ်ကြီးကန်တွေကြောင့်မို့လို့ကျေနပ်ဆရာတွေကိုဖမ်းမိသွားတယ်ဒါဒါဒီကျွန်တော်တို့ဒီမနက်ကဒီဘက်တော့တမိုင်းတစ်ချက်မှာဆိုလို့ရှိရင်ဒီအကျန်းဖက်တဲ့အမျိုးသားရေးဆိုရဖို့သူများကိုဒီဟိုအခြေရပထမဦးကြီးဖမ်းတယ်လို့ပြောလို့ရတယ်အရင်ခေါက်တွေတော့ရေးဖမ်းပြီးရေဆိုအောင်မရှိရန်လုပ်ပေးလိုက်တာအဲ့မဲ့တို့ကိုယ်ပိုင်တွေရနေပြီးတော့ထိထိရောက်လိုက်လုပ်တဲ့အခါကျတော့ဒီလူတွေရောက်အောင်လိုက်ဖမ်းပေးရတယ်ပြီးတော့နောက်နောက်ခဝေးနေပို့ပြီးတော့အခုဖွင့်ကန်ထားတယ်ဝန်ကြီးကြီးဖြစ်နေတဲ့လူတွေရောတင်ကန်ဝေးတွေရောအများကြီးရှိတယ်ဒီလူတွေကဘာလို့ဒီဆိုရဲရေးရပြီးတော့ဒါပေမဲ့ခုရေးဖမ်းပေးရလို့မရှိဘူးအဲ့တော့ကျွန်တော်တို့ကဒီရေးရရဲ့ဒီအခုချိန်မှာတော့ဒီတရားဥပဒေဖော်မူရေးအတွက်ကိုကန့်ကွက်နေကြတဲ့ဒီတာဝန်ရှိတဲ့သူတွေရဲ့အခန့်ကဏ္ဍအင်မတန်ကြီးကြီးရယ်ဒီလူတွေပြန်ပြီးတော့ဖိအားပေးဖို့အတွက်ကိုဟိုအလုံးလုံးခုအလုံးလုံးခိုင်းဖို့အတွက်ကိုဖိအားပေးဖို့အတွက်လိုအပ်တဲ့သူတို့ကိုယ်ကလေးရဲ့အခန့်ကဏ္ဍအကြီးကြီးရယ်အခုချိန်ကြီးတော့အားရစရာမရှိဘူးတောင်တကူမှာတော့ပြဿနာဖြစ်ခဲ့တော့ကျွန်တော်တို့ကိုယ်တိုင်ရှိရယ်အဲ့ပြဿနာဖြစ်နေနေရအနေတကယ်မလက်မကမ်းမှာရှိနေခဲ့ကျွန်တော်ကိုယ်မြင်ခဲ့တယ်အဲ့တော့ရေးရရှိရရေးရရှိမှာဒုတိယထားရတဲ့ကြီးသွားနေရရေးရပြန်ရှိတယ်ဒီလိုဘာမှလို့ရ
ဟုတ်ကဲ့ကျွန်တော်အဲတောင်းကုန်ဖြစ်ရလေးကိုပြန်ပြီးကြမှာလေပြောရမယ်ဆိုရင်ဒီအစ္စလမ်ဘာသာဝင်တွေရဲ့ဥပုပ်လရာသီဥပုပ်ပိဥပုပ်ထွက်တဲ့အချိန်အဲ့အချိန်မှာတကယ်တမ်းပြောရင်ဒီတောင်းကုန်မြို့နယ်မှာရှိတဲ့မွတ်စလင်တပေါင်းကျော်တဲမှာနေရာပေါင်း15နေရာသူခွင့်ပြုချက်တောင်းတယ်3နေရာပဲခွင့်ပြုချက်ရန်ကုန်တိုင်းဆိုရခြားပြီးခဲ့ပါလိမ့်ဒီ3နေရာကိုမှအဲ့တော့ညာရင်းချင်းအဲ့လိုပြဿနာရှာတယ်ဆိုတဲ့ကိစ္စကကြိုတင်ပြင်ဆင်တယ်လို့ယူဆနိုင်လားဒါမှမဟုတ်ရှင်ဒီတိုင်းလူစုပြီးတော့ပေါက်ကွဲသွားသလားဘယ်လိုများမြင်ရပါလဲအချိန်နေ
ဒီကနေ့ပေါ့နော်ဟိုဟာခေတ်မီဒီယာနေပြီးတော့ဒီလူတွေနဲ့ပတ်သက်တဲ့ဒီသတင်းတဘုတ်ကိုဒီ investigative လုပ်ကြတဲ့ investigative လုပ်ကြတဲ့သတင်းတဘုတ်ကိုဟိုတင်ထားရှိပါတယ်အဲ့ဒီသတင်းရဆိုလို့ရှိရင်တော့ကျွေးကျင်းကျန်စီရပေါ့တို့ဒီမလာခင်မှာဒီလူတွေကနေရာနေရာမှာဖူးကြဆုံးရတယ်ကမင်းတူတော့ဆက်ရတယ်ပြီးတော့ဒီလိုလာကြတယ်ပြီးတော့အဲ့မှာဒီချင်းရုံးလေ online နေပြီးတော့ဒီသတင်းတွေဖတ်လေရစိတ်ဆက်ကြဖို့အမျိုးလို့တော့ဒီဟာဒီသားခံနေမဟုတ်ဘူးဆိုတော့ထင်ရှားတယ်ဒီတော့ဘုမကျွန်တော်တငယ်ချင်းတွေရှိတော့ဒီကျွန်တော်တို့လိုက်မေးကြည့်တယ်။တရားလူတွေဆိုတတိယဘူးကဒါကျွန်တော်ရက်ကွက်ကျွန်တော်ဒီသားမဟုတ်ဘူး။ဒါဒီသားကနေမဟုတ်ဘူးဆိုတော့ညီနေဟောသိရတယ်။ဒါတရားဘူးကသူတို့ကိုယ်တိုင်အဲဒီဗီဒီယိုလိုက်ဖြစ်နေနေမှာသူတို့ကိုယ်သူတို့ဘယ်နေရာရောက်နေမှာတော့မသိနေရှိရ။အဲဒီကဘယ်ရက်ကွက်ရောက်နေရလဲဆိုတော့မျိုးမျိုးမေးရမျိုးရှိတော့သူတို့ကဒီဒီသားကနေမဟုတ်ဘူးတဲ့ဘာတိချက်အဲလိုဖုတ်ဖွဲ့ပြီးတော့တနေရာရွေရက်ရှိရှိနေလာတယ်။ရွေရက်ရှိရွေနေရာမှာမှဒီတော့ပြဿနာကြီးကြီးမားဖြစ်အောင်လုပ်တဲ့ရည်ရဲရှိတာကျွန်တော်တို့တောင်ကုန်160ကွက်ကဒီဝတ်တုဖူတော်ဆောင်ကအင်မတန်ကိုဆောင်ကြပါတယ်ရက်ကွက်ထဲကိုကျွန်တော်3-4ဆင်းတော့ချိုးပြီးမှဝင်ရတဲ့နေရာဒီရက်ကွက်အလေကောင်တော့မှရှိပြီးတော့မုတ်ဖင်နေဟိုကအလေကောင်ထဲထဲမှရှိတာအဲ့ဒီနေရာအဲ့လိုဟိုကထွက်ပြေးဖို့အတွက်ထွက်ပေါက်လိုက်တော်တော်ကြီးဆက်တဲ့နေရာပေါ့
အ
ဲ့လိုနေရာမှာဒီ50လောက်ကလာပြီးတော့ပြဿနာကြီးတောင်းကြသွားတဲ့ဟာကိုရက်ကွက်ထဲမှာထောင်ချီရှိတဲ့မုတ်ဖင်နေကအမပြဿနာမရှာလိုက်လို့ဒီလူတွေကပြဿနာရှာပြီးတခုလုပ်လိုက်တယ်ဆိုလို့ဆိုတာပေါက်ကွဲလွယ်လျားတဲ့သူကအဲ့တော့အဲ့ဒါဆိုလို့ရှိရင်ပါလိုက်ဒီလူတွေပြိပခါကဒီဒီလူတွေဆင်းရဲကွက်ထဲဝင်သွားမှာပဲဒီကပြဿနာဖြစ်အောင်လုပ်တယ်ဆိုတာပြီးဖြစ်သွားတယ်ဒီအများကြီးရှိတယ်။ဒါပေမဲ့မုခေဒီဘက်ကနေပြီးဘာမှမလုပ်ခဲ့ဘူး။ဒီဟာကိုရောက်ပြီးခံနေရတဲ့ကြောင့်မို့ဒီလူတွေရဲ့ဒီဒီနေ့ပုံစံမအောင်မြင်တော့လို့ပြောရမှာပါပဲ
။ဟုတ်ကဲ့ကုသဆွေဝင်လီလိုက်မပါခဏနေပြပါအောင်ခင်ဗျာကျွန်တော်မဆာချီဦးကိုဖိတ်ခေါ်ကြပါမယ်။မဆာချီရောတော့ဒီ interface နဲ့ social conflict နဲ့ပတ်သက်လို့သူ့ရနာပြုတ်နေတဲ့ပုဂ္ဂိုလ်တူဖြစ်ပါတယ်မဆာကြီးဦးကျွန်တော်မေးချင်တာကအခုနောက်ပိုင်းအထူးဖြစ် NDI အစိုးရလက်ထက်မှာလူမျိုးရေးဘာသာရေးပြိပခါတွေကပို့ပို့ပြီးတော့ဆိုးလာတယ်တွေ့ထုတ်လွှတ်ဆောင်မှုတွေလည်းတွေ့ရတယ်အမုန်းစကားပြောဆိုမှုတွေလည်းပြောမှဆိုရှင်လူမှုကွန်ရက်တွေမှာပို့ပြီးတော့ပြန့်ပြန့်လာတယ်အချိန်ဒီကဘာကြောင့်များဆိုးလာတာလဲဘယ်လိုများမြင်မိလဲ
ကျွန်တော်မကြသေးခင်ကနေကျွန်တော်လူခေကျွန်တော်မြန်မာနိုင်ငံကျင်းမှာဘာသာပေါင်းစုံဖြစ်ကြီးနေရေးချင်းလှူရှားမှုတွေအကြောင်းကိုကျွန်တော်တို့သူတည်တနာတစ်ခုလုပ်ခဲ့အဲ့ဒီအတွက်ရှိချက်ကဘာလဲဆိုလို့ရှိရင်ဘာသာရေးလူမျိုးရေးအထူးကိုင်းတွေဖြစ်လာရတဲ့အကြောင်းရင်းဟာနိုင်ငံရေးအရနောက်ကနေတွန်းအားရှိနေတယ်ဆိုတာကအဓိကတွေ့ရှိချက်ပါပဲအဲ့ဒီဘာသာတရားတွေတစ်ခုနဲ့တစ်ခုကြားထဲမှာမတူလို့ မုံဒီလို့ကျမတို့ဒီရင်ကျေးမှုချင်းတွန်းနိုင်မိတဲ့ပြဿနာမဟုတ်ဘူး။ဒါ၄အကုန်လုံးကမျိုးနိုင်ငံရေးအရာပေါ့နော်အတုံးချတယ်။ဟိုမှာကျအဓိကကျတော့ဒေါက်ဆန်းစုကြည်ပေါ့။ဒေါက်ဆန်းစုကြည်ပေါ်မှာအဓိကတိုက်ခိုက်ဖို့အတွက်ရည်ရွယ်ပြီးတော့အတုံးချတဲ့ခါပဲဒီပေါ်မှာပဲကျမတို့နိုင်ငံရေးကကစားသွားတာဒီပဲဖြစ်တယ်ဆိုတော့ကျမတို့တွေ့ရတယ်။နောက်တစ်ခုကတော့ကျမတို့ဒီခွဲခြားဆက်ဆံမှုပေါ့ခုနလိုမျိုးအစွန်းရောက်တဲ့အမျိုးသားရေးစိတ်တဲ့ဆိုတာတစ်ဖက်ချင်းမှာတော့မဟုတ်ဘူးရှင်ဘာသာတိုင်းမှာရှိရဲကျမတို့သူတည်တနာရဆိုတော့လေဘာသာတိုင်းမှာဒီသဘောထားချင်းမှာရဲ့အုပ်စုရှိရဲကိုယ့်ရဲ့အမျိုးသားရေးကိုကာကွယ်တဲ့ဥစုရေးရှိရဲအဓိကပြဿနာကကျမတို့နိုင်ငံရဲ့ဥပဒေကအဲ့ဒါဒီပေါ်မှာတိတိတတ်တာပေါ့ဟိုတတ်မှတ်ပြီးတော့ပြဋ္ဌာန်းတားဆီးထားတာမျိုးမရှိဘူးဆိုတော့တွေ့ရတယ်မရှိတော့ဥပဒေမရှိတာမဟုတ်ဘူးเนาะကျမတို့ဥပဒေကိုဒီစီးပြတ်မှုမရှိရပေါ့။ဒါလည်းကျွန်တော်ရာဇတ်တက်ကြီးမှဆိုရင်ရာဇတ်ကြီးပုံမှန်153ပေါ့။ဒါဆိုရင်မြန်မာနိုင်ငံထဲမှာနေထိုင်တဲ့လူတူကိုမဆိုလူတစ်မျိုးတစ်စားပေါ်မှာယူရပြီးတော့ရန်ညိုးစိတ်ထားလောင်မုန်းစိတ်ထားလောင်အပြေအမှောက်ပြုတင်းကိုကျွန်တော်တို့ကထောင်နဲ့နှစ်မြစ်တိချလို့ရတယ်။နောက်ဘာသာတာတန်းအပေါ်မှာဒီထိခိုက်စီပေါ့ဘာသာတာတနာနဲ့ပတ်သက်ပြီးတော့အဲ့လူလူကိုကိုယ်ရဲ့လူမျိုးတွေပုံမှာစိတ်ပိုင်းဆိုင်ရာနာကျင်မှုဖြစ်လာအောင်လူပိုင်းဆိုင်ရာနာကျင်မှုဖြစ်လာအောင်လုပ်လို့ရှိရင်ကျမတို့တားဆီးကာကွယ်တဲ့ဥပဒေတွေရှိတယ်195နဲ့198တိလေးလေးကအဲ့ဒါကြီးမတုံးမင်းနဲ့ organized crime တွေပေါ့ကျမတို့ကခုနလိုမျိုးလူစုလူဝေးဖြစ်လာအောင်နှုံးကြော်မှုတွေကျမတို့တွေ့ရတယ်အဲ့နှုံးကြော်မှုတွေဘေးနားမှာတရားဥပဒေစိုးမိုးရေးကိုရှောင်ရှောင်ဝမဲ့တာဝန်ရှိပုဂ္ဂိုလ်တွေကရှိတော်လည်းပဲတားဆီးခြင်းမပြုတားဆီးခြင်းမပြုတာအကြောင်းမျိုးတော့ရှိနိုင်တယ်သူတို့မှာအင်အားချင်းတတာလားဓမ္မမှုလုပ်ခွင့်မရှိတာလားပေါ့ဒါမဲ့ဖြစ်ခဲ့တဲ့အဖြစ်အပျက်တွေကြီးလိုက်မျိုးဆိုလို့ရှိရင်တော့တားဆီးခြင်းမပြုတဲ့ဟာက2012ခေတ်ကကျမတို့အချိန်လေးကတွေ့လာရတဲ့ဟာကနေ့တီတောင်တုံကိစ္စဆိုတဲ့အတိုင်းပဲကျမတို့ video footage တွေအများကြီးတက်လာတယ် online မှာ live တွေလွှင့်နေအဲ့ဒီမှာဒီရဲတွေဒီဒေမီကန် OC ပုဂ္ဂိုလ်တွေကိုသူတို့တွေကစော်ကောင်းပေါ်ကားပေါ့နော်သူတို့ကတော့အမိန်ပေးတဲ့ပုံစံမျိုးတွေပြောလာတာမျိုးကျမတို့ကတွေ့ရတယ်ဆိုတော့ဒါတွေဟာစနစ်တကျနိုင်ငံရေးအတုံးချပြီးတော့စုပူမှုဖြစ်လာအောင်ပြုံးစုံမှုဖြစ်နေတယ်ဆိုတာသိတာလာတယ်ကျမတို့ဘာသာရေးချင်းချင်းပုတ်တိုက်တာလူမျိုးစုချင်းချင်းပုတ်တိုက်တယ်ကတည်းကမဟုတ်ဘူးနိုင်ငံရေ
း Hello Hello မဆာကြီးမကြားတော့ပါခင်ဗျမဆာကြီးလေလိုင်းပေါ်မကြားတော့ခင်ဗျကျွန်တော်တို့ဟုတ်ကဲ့ဟုတ်ကဲ့ကြားပြီကြားပြီဗျဟုတ်ကဲ့ပြောပါပြန
်ပြောရမလား
ဟုတ်ကဲ့ဟုတ်ကဲ့
ပြန်ပြောရမလား
ဟုတ်ကဲ့ဟုတ်ကဲ့ပြောပါ
ကျွန်တော်တို့အမြင်ရတဲ့ကျွန်တော်တို့ဒီတနာရဆိုလို့ရှိရင်တော့အကြဟာနိုင်ငံရေးအရာပေါ့နော်တိုင်းပြည်မငြိမ်မသက်ဖြစ်အောင်ဒီဒီမိုကရေစီအများအဓိကတိုက်ခိုက်ချင်တာတော့ဒီမိုကရေစီအစိုးရပေါ့ဒီမိုကရေစီအစိုးရလက်ထက်ကမှဘာသာရေးလူမျိုးရေးကြေညာတွေပေါ်ထွက်လာတယ်ပေါ့ဒီမိုကရေစီအစိုးရအုပ်ချုပ်တဲ့အခါကျတော့မှသူတလူငါတမင်းကဦးနှင်းပဲ့ထောင်ပဲ့နှင်းဦးထောင်ဖြစ်လာတယ်ဆိုတာမျိုးဖြစ်အောင်လို့ကိုတမင်းကလုပ်တဲ့ဟာမျိုးပေါ့ဒါပေမဲ့တစ်ချိန်တည်းမှာပဲအစိုးရဘက်ကလည်းဒါကိုတင်းတင်းကြပ်ကြပ်ကင်တွယ်ဖို့အတွက်တက်ကွက်နေတယ်ကင်တွယ်ဖို့အင်အားမရှိရလားလို့ကျမတို့မိကွန်းထုတ်ဆရာကြီးဖြစ်လာတယ်။ကျမတို့မှာရဲကြီးရဲ့စစ်တပ်ရှိတယ်။ဒါကကောက်ွယ်ပေးရမှာ၊ကီတူကောက်ွယ်ပေးရမှာပဲ။ကီတူဆိုတဲ့မျိုးစားတွေမှာကျမတို့ဘာသာလူမျိုးအကုန်လုံးပါတယ်။ဒီတိုင်းပြည်မှာနှိမ့်တင်းနေထိုင်တဲ့လူတွေအကုန်လုံးဒီတိုင်းပြည်ရဲ့တိုင်းပြည်ပြည်သားတွေကြီးပဲ။အဲ့တိုင်းပြည်ပြည်သားတွေထဲမှာလူများစုကလူငယ်စုကိုခါရအမျိုးသားရေးဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့ခွဲခြားဆက်ဆံတာဖိနှိပ်လာတာတွေကိုဥပဒေရအကောက်ွယ်ပေးရမှာအရေးယူရမှာလူများစုဖြစ်နေလို့ဒါတွေကိုဟုတ်ကဲ့နေရမယ်လို့ကျမတို့ကမဆိုလို့ကြည်နေရမယ်ဆိုတာထုံးစံကိုမရှိဘူးအဲတော့ကျမတို့မှာဥရေကြီးရှိနေတယ်ဆိုတော့ဥရေတွေကလည်းမလုံလောက်တော့ဘူးလို့ပြောစရာတွေဖြစ်လာတယ်ဒါပေမဲ့ရက်သက်ကြီးမှခုနကကျမပြောတဲ့ပုံမှန်တွေပေါ့နော်ပုံမှန်153ရှိတယ်153ကကြီးရှိတယ်295 298အထိဒီပုံမှန်တွေရှိနေတယ
်ဟုတ်ကဲ
့ဆိုတော့ဒါတွေကိုမတုံးနဲ့ဘူးဒါတွေကိုမတုံးမင်းနဲ့ခုနလိုတောင်းလုံကိစ္စဆိုတာအထင်ကြီးရကိုလက်ရှိကိုကျမတို့လောလောလတ်လတ်ဖြစ်သွားတဲ့ကိစ္စပဲတယောက်ပြီးစိုးမွေးလို့ရမယ်အခွင့်အရေးတွေကနေပြီးတော့ဂျောင်းဝင်နှိမ့်တိုင်းဖြန့်ပြီးပြီးတယ်ဆိုတော့ဒိတ်ွယ်ကမရှိဘူးသိလ
ားဂျော
င်းဝင်နှိမ့်တိုင်းဖြန့်ပြီးဆိုတော့ဂျောင်းကမရှိဘူးဒီလူတွေကစုပ်ဘူးလားဒီလူတွေကိုရေးယူမှာဘာကြောင့်ရေးမယူတာလဲဒီနှစ်ရက်လောက်ကြာပြီးမီဒီယာတွေကဝိုင်းပြီးတော့အော်တော့မှပဲဒါတရားစွဲထားပါလေတို့အဲ့လူတွေကဖမ်းမမိသေးပါဘူးထွက်ပြေးပါလေလို့ဆိုတာကျမတို့မှာရေးကုန်းထုတ်ဆရာတွေအများကြီးပဲခုနလိုအိုးတွေတန်ကျက်အဖွဲ့ရလူငယ်တွေကိုအလုံးလုံးနေတဲ့လုပ်ငန်းဝင်ထီဝင်ရောက်ဖမ်းယူရတဲ့အချိန်မှာစုပုံမှုဖြစ်အောင်လို့လူတရားကျော်200နီးပါးကိုဥဆောင်ပြီးတော့ဒုတ်တွေဓာတ်တွေပါပါပြီးတော့သူများဘာသာရေးရဝိကျုရဲ့နေရာကိုတွားရောက်ပြီးစော်ကောင်းမော်ကပြုရဟာကိုမဖမ်းစည်းပဲနဲ့လွတ်ပေးထားတယ်ဆိုတော့စဉ်းစားကြည့်ရင်ရှင်းရှင်းကြီးကဒါတွေဟာဘာသာရေးလူမျိုးစေတနာမဟုတ်ဘ
ူးဒီလို
လည်းအမျိုးဖြစ်လို့အရင်ဘုရားဘာသာကိုကြီးညိုလုံးလို့ကာကွယ်နေတာလည်းမဟုတ်ဘူးဘုရားဘာသာကိုဒီညိုတဲ့လူကလည်းအယုံမဟုတ်ဘူးဒုတ်တွေဓာတ်တွေကိုင်ယူသွားလို့ဆရာအကြောင်းလည်းမရှိဘူ
းဟုတ်ကဲ့မဆာကြီးကျွန်တော်ဒီလိုင်းပေါ်မှာတရက်ရှင်တချို့ရှိမျိုးတရက်ရှင်တွေပြန်လှည့်ပေးကြပါလေအရင်ဆုံးကိုခမောင်းလွင်းဒီလိုင်းပေါ်မှာကိုခမောင်းလွင်းဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့
ေးလက်ကျွန်တော်မြန်မာနိုင်ငံကနေဆရာအဖြစ်သမီးရဲ့ဇောင်းရအောင်မှာရှိနေတော့ကြောင်းဆရာရှိလို့အဖွဲ့စည်းမျိုးတွေကြားကရှိနေပါရဲ့ပြည်သူတွေကဆင်းရဲကြောင်းနေတဲ့ဒီက9000လောက်ပေးပြီးတော့ဘာသာရေးဖြစ်နေမှုများတော့ကျွလွနေကြပါရဲ့အမှန်ကျပေါ့ရောက်စီတင်တော့နံပါတ်1ကတော့တရားဝင်စုံမှုရှိရမယ်နံပါတ်2ကအာဏာရှင်စနစ်ချုပ်ငြိရပါမယ်နံပါတ်3ကတော့တိုင်းပြည်စီဝါရေးကောင်းမှုဒီလိုမျိုးလေးကျွန်တော်ဆွေးနွေးကြပါတော့ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါနောက်ထပ်3ချက်တူလက်လေးလိုင်းပေါ်မှာရှိပါတယ်ကိုအောင်မျိုးဝင်းလေးလိုင်းပေါ်မှာရှိပါတယ်ဆွေးနွေးမြင်းများလို့ရပါတယ်တို့တို့တို့ပေါ့
ဟုတ်ကဲ့ကျွန်တော်တော့ခုနရှေ့ကပြောသွားတဲ့အခုတယောက်ကိစ္စပေါ့အဲ့ရလဲပြောတာလည်းလက်ခံတယ်နောက်မက်ဆာကြီးပြောသွားတာလည်းကျွန်တော်တော့ချက်ပြန်ဆွေးနွေးတယ်အဓိကကျွန်တော်တို့ကလက်ရှိဖြစ်နေတဲ့ဒီလိုရေးပါတာကြီးဆိုတော့ဟိုပေါင်းစင်ပေါ်ပြဒါအမှန်တကယ်တော့ကျွန်တော်တို့ဒီမှာမရှိပါဘူးအဲ့ဒါကျွန်တော်တို့အမတူကွဲပြားမှုနဲ့ငြင်းညမ်းစွာနေခဲ့တာကျွန်တော်တို့ကတော့ကအဲ sorry ကျွန်တော်လွတ်လပ်ရေးမတိုင်ခင်အောင်လွတ်လပ်ရေးရပြီးရောပေါ့နော်ကျွန်တော်တို့ဒါဘာသာပေါင်းစုံအားလုံးငြင်းညမ်းစွာနေခဲ့တာဒါကျွန်တော်တို့သမိုင်းသက်တည်းအများကြီးပါဒါပေမဲ့အဲ့ဒါကျွန်တော်တို့ဒီ1960နဲ့ဥလုံဝင်အာနာသိပြီးတော့တဘောကတော့ကျစ်တယ်ပေါ့ဗျာကျစ်ကအာဂါသိပြီးရဲ့အခါကျတော့သူကဒီက policy ကသူက divide and rule ပေါ့ဒါသူတို့ကဖိခွဲအုပ်ချုပ်မယ်ဒါကအာဏာရှင်တွေရဲ့ policy ပေါ့ဒါတွေကိုကျင့်သုံးပြီးရဲ့နောက်ပိုင်းအဲတောက်လျှောက်ကျွန်တော်တို့အခုအချိန်ထိဒါကအဲကျွန်တော်တို့မြန်မာနိုင်ငံထဲမှာကျန်ရှိနေသေးပေါ့ဗျာဒါကျွန်တော်ပြောချင်တယ်အဓိကတော့နိုင်ငံရေးပေါ့
ဟုတ်ကဲ့ကျေးဇူးပါဟု
တ်လားဟိုကျွန်တော်တို့ဟိုနိုင်ငံရေးကိုထိုးနှက်ချင်တဲ့အခါကျတော့ကျွန်တော်တို့ဒီလူရေးဘာသာရေးဆိုတဲ့ sensitive ဖြစ်တဲ့ကိစ္စနဲ့အဲသူခွဲပြီးတော့ကျွန်တော်တို့ပြည်သူတွေပါလာအောင်ပါလာပြီးတော့အစီအယုံကြီးဖြစ်မယ်ဟာလာပွဲစုမယ်ဒါမျိုးပေါ့အဲဒီလိုမျိုးဆိုရင်ဒါကျွန်တော်တို့ကဒီဒေသကိုကျွန်တော်တို့ဆေးချွေယူမယ်ဒါတွေကရှေ့မှာကျွန်တော်2012ရကိုင်မေတီလာရကုံအေးကင်းနေမှာအကုန်လုံးကျွန်တော်တို့တွေ့ကြုံခဲ့ပြီဒါပေမဲ့အဲ့ဒီအချိန်မှာတော့မြန်မာပြည်သူတွေရဲ့ဟာလာဒီ ID ဖွံ့ဖြိုးမှုကကျွန်တော်တို့စာလုံးကြီးစပဲရှိတယ်ဘာကြောင့်လဲဆိုတော့2012 NLD ဂျာပြက်ကြီးကောက်ပွဲနိုင်ပြီးနောက်ပိုင်းမှသာအဲ့ကျွန်တော်တို့ Facebook ဆိုတဲ့ social media ကိုကျွန်တော်တို့ဗမာပြည်သူတော်များများစတင်သုံးပြဲလာတယ်ဒါပေမဲ့ဟာလာ user အစ်စ်ဖြစ်တဲ့အတွက်ဒီအပေါ်က propaganda ပေါ့ဒီဘာသာရေးဒီလိုမှိုက်တိုက်တဲ့သတင်းအတုတွေကိုယုံပြီးတော့မှဟာလာလက်ပိုက်ကြည့်နေကြတယ်ဟာကိုယ်နဲ့မဆိုင်လို့နေခဲ့ကြတယ်အဲဂျာမျိုးတွေကြောင့်2013မှာကျွန်တော်တို့ရခိုင်မြစ်ကြီးလာမှာတော်တော်လေးအထိလာခဲ့ကြတယ်ကျွန်တော်တို့အခုတိုင်းနေပဲပါလေရောင်းတိုင်းပေါ့အဲ့တော့အခုဒီချိန်ကလည်းဟိုဒါကိုပြန်ပြီးတော့သူတို့လှုပ်လာတာကြာလှုပ်လာတာကျွန်တော်ကတော့ဒီလိုပဲမြင်တယ်ဒါအင်ဂျင်ဟုတ်ကဲ့
ကျေးဇူးပါကောင်မျိုးဝင်ကျေးဇူးပါကျွန်တော်ပင်တိုင်းဆွေးနွေးမဲ့သူတွေကိုပြန်ပြီးတော့အဆက်ပေးကြပါလေကျွန်တော်ကိုတက်ဆွေဝင်းကိုဒါနဲ့ပတ်သက်လို့ပဲပြီးကြပါတယ်အခုတော်များဆွေးနွေးသွားတဲ့အထက်မှာဒီကိစ္စတွေကနိုင်ငံရေးပြောကပါတယ်တစုံတကူကနေပြီးတော့တစုံတစ်ဖွဲ့ကနေပြီးတော့ကွင်းရေးဖြန့်ပြီးလှုပ်ရှားတယ်ဒါကတော်များများလေးဆွဆွဲကြတဲ့ချက်ပါအဲ့ဒါဆိုရင်ကျွန်တော်တို့မြန်မာနိုင်ငံလူ့ဖွဲ့စည်းတွင်းမှာကောလူမျိုးရေးဘာသာရေးခွဲခြားတဲ့ဟာမျိုးပေါ့ကို့မှာပင်ကိုကောအနေထားကိုဘယ်လိုများပြန်သုံးသပ်မိပါလဲခင်ဗျာ
ဒီကြောဒီမြန်မာလူ့ဖွဲ့စည်းရဒါတို့ဒီခွဲခြားတဲ့လူ့ဖွဲ့စည်းရလို့မဟုတ်ဘူးပေါ့ကျွန်တော်တို့ဟာအဲ့လိုပြောရမှာပါပဲဒါပေမဲ့ကျွန်တော်တို့မှာတော့ဒီငငယ်ကလေးကတော့ဟိုခွဲခြားရဆိုတာဒါမို့ဒီတီးတီးတသာပြုတ်ပလောက်ခွဲခြားရဆိုတော့မရှိဘူးပေါ့ဒါပေမဲ့ကျွန်တော်တို့မှာကတော့ဒီခွဲခြားတဲ့စိတ်တက်ကတော့အနည်းငယ်များရှိခဲ့ကြတယ်ပြီးရခါကျတော့ကျွန်တော်တို့ဒီဖြတ်သန်းခဲ့တဲ့ဒီနိုင်ငံရေးစနစ်တွေအရာကကျွန်တော်တို့ကဒီအတားကြီးရဲ့လူဖွဲ့စည်းပုံစံမျိုးပုံတွင်းလာခံရတယ်ကျွန်တော်တို့မဆလာခိမာဖရူချ်ရှင်လေဒီမဆလာခိရဲ့စနစ်ပုံစံကဒီဟိုသူများချက်ကိုမကြည့်ဘဲနဲ့ကိုယ့်အတွက်ကိုကြည့်ရတဲ့ပုံစံမျိုးဖြစ်လာတယ်အဲ့လိုပဲကျွန်တော်တို့ဒီဖေးရနေချင်းလက်အောင်မှာဖရူချ်ရှင်လေသူများဘက်ကိုသွားပြီးကူပေးလို့ရှင်ကဒီအန်ရရှိရတဲ့ခါကျတော့လူတွေကဒီတခုကိုကြည့်မှာမတရားတာမတော်မတရားတာကြီးတွေ့လို့ရှင်တော့မှဝင်မပြောဘဲနဲ့တိတ်တိတ်နေကြပြီးတော့ကျွန်တော်တို့ကဒီအဲ့ဒါကြီးလို့ဒီကိုယ့်အတွက်ပဲကိုကြည့်ရမျိုးဖြစ်လာတဲ့လူတွေဆိုတော့ဖြစ်နေတယ်အဲ့တော့ဒီဟာကကျွန်တော်တို့အတွက်ကအခုစိတ်နာရှိတယ်ပေါ့နော်ဒီတကယ်တမ်းကဒီတိုင်းပြည်ကိုဒီမတည်ငြိမ်အောင်ဖူပေါ်လုပ်နေတူကလူတွေဖြစ်တဲ့လူတရာတော့ပဲရှိတယ်အဲ့တော့ဒီလူတွေတရာတော့ကလုံးချင်တာလုံးနေတာကိုရန်ကုန်မှာသလူချင်းကျော်လူ50ကျော်ထွက်ကားလောက်ရှိတယ်မြို့ဝတိုင်းရလုံးမှာကျွန်တော်လူကြီးတန်းကားစီကျင်ရှိတယ်အဲ့တော့ဒီလောက်လူဒီအကြမ်းဖက်တိုင်းတောင်းရနေတဲ့လူနေဘူးမှာတကယ်လူနေဘူးလို့ကျွန်တော်တို့ကကြောက်ပြီးတော့မထီရဲပဲနဲ့သူတို့ကိုကျွန်တော်တို့ကဘာမှဟိုဟာမပြောရဲပဲနဲ့ကြောက်ပြီးရှောင်နေရတာမျိုးအဲ့တော့ဒါကျွန်တော်တို့ဒီသူတို့ကိုဝိုင်းမတားရဲ့အတွက်ကြောင့်မို့လို့ဒါလည်းဒီလိုလူတွေကလုပ်ပိုင်ခွင့်ရှိပြီးတော့နိုင်လို့ညာမျိုးရှိတယ်ပေါ့နော်အဲ့တော့ဟိုဟာကျွန်တော်တို့ရအသက်ဟိုဟာဝိုင်းကြီးဆိုင်နေတဲ့အသက်ဝိုင်းကြီးတို့တားရဲ့အသက်မထွက်နေဘူးဒီလူတွေလုံးနေကြတာပန်ပါလားလို့လူတွေကထင်ပြီးတော့သူတို့ထောက်ခံတဲ့လူတွေပုံများလာတဲ့လူတွေရှိပါတယ်
ဟုတ်ကဲ့ကျွန်တော်တို့ကမဖြစ်မနေဒီလိုကိစ္စတွေကိုကြားရမယ်ကျွန်တော်ပြည်သူတွေလက်တွဲပြီးတော့ဒီမတရားမှုတွေကိုဆန့်ကျင်ရမယ်ဒါဆိုလို့ရှိရင်တော့ဒီမတရားလုပ်နေတဲ့ဒီလူမဲစုကတော့ဒီရက်သွားနိုင်ပါလိမ့်မယ်အဲ့တော့ကျွန်တော်လူ့ဖွဲ့စည်းကတော့ဒီတတိပိနဲ့ဆုံးရောက်တဲ့လူ့ဖွဲ့စည်းကိုဥတည်နေတဲ့ပုံစံမျိုးလို့မြင်ရတယ်ဒါပေမဲ့အခုချိန်မှာကျွန်တော်တို့ဟိုဆယ်မယ်ဆိုလို့ရှိရင်ဆယ်လို့ရတဲ့အနေအထားမှာရှိပါသေးတယ
်ဟုတ်ကဲ့ခင်ဗျ
ကျွန်တော်ဒါကို
ကျွန်တော်
ဟုတ်ပါပြီလို့ကြား
မဆာကြီးဦးကိုကျွန်တော်နောက်ဆုံးတစ်ချက်မေးချင်ပါတယ်ကျွန်တော်တမိနစ်ခွဲ2မိနစ်လောက်တော့ချိန်ရပါတယ်မဆာကြီးအဓိကဒါရီဒီလိုမျိုးလူမှုဒီလှုပ်ဆော်မှုတွေတွေးခွဲလှုပ်ဆော်မှုတွေဖြစ်နေတာတွေရေးသားနေကြတာတွေကိုဘယ်လိုများလူ့ဘွယ်စည်းမှာဟန်တားနိုင်မလဲဘယ်လိုများမြင်မိပါလဲခင်ဗျာ
ဟုတ်အဲ့မှာလက်သားဖို့ကြတော့ကျွန်မနှစ်မျိုးပြောချင်တယ်ကျွန်တော်တို့မှာကလူလက်စာထုတ်ဖို့ပြောဆိုခွင့်ပေါ့အခြေခံလူ့အခွင့်အရေးနဲ့ပတ်သက်ပြီးတော့လူတွေကပြောကြတယ်လူလက်စာထုတ်ဖို့ပြောဆိုခွင့်လေကျွန်တော်တို့ခုနလိုအနေရရှိတဲ့တွေးထုတ်လုံဆော်စကားတွေနေရာမတူပါဘူးအဲ့ဒါတွေကလူလက်စာထုတ်ဖို့ပြောဆိုခွင့်အောက်မှာမရှိဘူးဆိုတော့အဲ့ဒါကိုတင်းတင်းကြပ်ကြပ်ကျွန်တော်တို့ကခြံကြွေရမယ်နောက်ပြီးတော့ခွဲခြားဆက်ဆံမှုကိုကျွန်တော်တို့ကပပြောင်းလို့ရမယ်အဲ့လိုပပြောင်းလုပ်တဲ့နေရာမှာကျွန်မအရေးကြီးတဲ့ institution 3ခုရှိတယ်နံနက်ပြည့်ချက်ကကျွန်တော်ပညာရေးပေါ့မပါမဖြစ်ကျွန်တော်တို့ကျောင်းပညာရေးတွေမှာဒီအလုံးဒန်းတူညီမျှကျမတို့လူမျိုးဘာသာမရွေးချစ်ချင်ရင်းနှီးစေတဲ့သင်ကြားမှုတွေကိုကျမတို့လုပ်ရမယ်လူသားကိုတန်ဖိုးထားတဲ့သင်ခန်းစာတွေကိုထည့်ရမယ်ဒါပညာရေးရှင်တွေမှာပါနောက်တစ်ခုကကျမတို့ရဲ့တင်းမီဒီယာဖျော်ဖြေရေးပေါ့မီဒီယာလို့ပြောရင်ကျမဖျော်ဖြေရေးလို့ပြောချင်ပါတယ်ကျမတို့တင်းမီဒီယာတွေကနေပြီးတော့အလုံးကိုဥပမာဖြင့်ဟိုမတူကွဲပြားမှုတွေကိုတန်ဖိုးထားမှုအပြန်အလှန်လေးစားချစ်ခင်မှုအဲ့လိုမျိုးတွေကိုဖော်ပြရမယ်တစ်ချိန်တည်းမှာပဲအတန်ပေါင်းစုံဖြစ်အောင်လုပ်ရမယ်ပြုလုပ်ရတဲ့သူဘက်ကပဲတစ်ဖက်တစ်ဖက်ကိုဗတ်လိုက်ပြီးတော့တရင်ဖို့ပြရေးသားမှုမျိုးကိုရှောင်ကျင်ရမယ်။ဗတ်မြရတဲ့တရင်တင်ဆက်မှုမျိုးရှုထောင့်ပေါင်းစုံကနေတရင်တင်ဆက်မှုမျိုး။နောက်စုံလန်းဖို့ထုတ်ရေးသားတဲ့တရင်တင်ဆက်မှုမျိုးကိုကျမတို့အားပေးရမယ်။ဒီရုပ်ရှင်ဂီတအနုပညာတွေကနေတစ်ဆင့်ကျမတို့ကချစ်ခင်ရင်းနှီးမှုအပြန်အလှန်လေးစားတန်ဖိုးနာမှုကိုမြင့်တင်တဲ့ကံမျိုးတွေကိုကျမတို့အားပေးရမယ်နောက်တစ်ခုကတော့အစိုးရအဖွဲ့ကြီးတွေပါအစိုးရအဖွဲ့ကြီးတွေမှာကျမတို့နိုင်ငံတွင်းမှာနေထိုင်တဲ့ဘာသာလူမျိုးပေါင်းစုံကလူတွေကပါဝင်ဖို့လိုအပ်တယ်နောက်အဲ့ဒီလူတွေကလည်းပဲဘာသာမရွေးလူမျိုးမရွေးကြားမှမရွေးနောက်တစ်ခုမတန်ဆွမ်းနေပါမတင်အလုံးပေါ်မှာတူညီတဲ့ဝန်ဆောင်မှုပေးရမယ်ခွဲခြားဆက်ဆံမှုမရှိသေးနဲ့တိုးသားရင်သာမခွဲခြားဘဲနဲ့ဒါမျိုးခွဲခြားဆက်ဆံမှုပေးရမယ
်ဟုတ်ကဲ့
ဒါကတော့ကျမတို့အခြေရေးချေလောက်ရမှာပေါ့နောက်တစ်ခုကတော့ကျမတို့ဥပဒေပိုင်းဆိုင်ရာမှာကျမတို့မှာတည်ဆဲဥပဒေတွေရှိတယ်ဒါတွေကနေကျမတို့ကသူကတဲ့ဒီလူတွေကိုတင်းတင်းကြပ်ကြပ်ကျမတို့ကိုင်တွေရေးယူရမယ်တင်းတင်းကြပ်ကြပ်ဆိုတော့ကျမတို့ဟိုတေတယ်လို့ပါလို့ပြောတာမဟုတ်ပါဘူးရှိနေပြီးဒါတည်သေးဥရည်ရင်းနဲ့တိတိကျကျရေးယူဖို့ပြောတာပါ
ဟုတ်ကဲ့ခင်ဗျမဆာကြီးဦးကျွန်တော်တို့ဒီတိုင်းတဲ့ဒီလိုက်အချိန်လေးဆေးသွားလို့ပါဟိုပါဝင်ဆွေးနွေးပြီးတဲ့မဆာကြီးဦးကကုသက်ဆွေဦးကကျွန်တော်တို့ရရှင်တွေကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျတဲ့ဒီလိုက်စီစဉ်လို့တော့ဒီမှာပဲရန်လာခွင့်ပေးပါခင်ဗျ
သူမဆုံမနဲ့အတူကိုသားညုံစီစဉ်တင်ဆက်တဲ့တိုင်းလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်အခုတော့ကျန်နေသေးတဲ့အချိန်တွင်တင်အချင်းချက်ကိုကိုကြော့ကြော့သိန်းကပြောပြပေးပါအောင
်ရှီ11ဒီသမအီရန်ရဲ့စီးရေးချင်းချောက်မှုလို့သမ္မတအင်ဂျီရောကပြောထားတာနဲ့ပတ်သက်ပြီးသမ္မတထရမ့်အစိုးရအဖွဲ့ကအကြီးအကဲတာဝန်ရှိသူတွေနိုင်ငံတကာဝန်ကြီးမိုက်ပွန်ပီယိုကိုတိုင်အပါအဝင်လွှတ်တော်မှတ်တွေကိုဒီကနေ့တကပိတ်အစီရင်ခံဖို့ရှိပါတယ်တရုတ်ဆက်သွယ်ရေးနည်းပညာကုမ္ပဏီကြီးဖြစ်တဲ့ဝါဝေးကုမ္ပဏီဟာအမေရိကန်မျိုးသားလူမျိုးရေးပေါ်ချင်းချောက်မှုတစ်ခုဖြစ်တဲ့ဆိုပြီးတော့အမေရိကန်ပြည်ထောင်စုကအမည်မဲဆင်းသွင်းလိုက်တဲ့ဆုံးဖြတ်ချက်ကိုကုမ္ပဏီတည်ထောင်သူကပယ်ချလိုက်ပါတယ်။ Trump ဆိုရရဲ့လှုပ်ဆောင်ချက်ဟာ 5G လို့ခေါ်ကြတဲ့မျိုးဆက်သစ်မိုဘိုင်းဆက်သွယ်ရေးနည်းပညာကိုသူ့ကုမ္ပဏီအနေနဲ့ဆက်ပြီးလက်ပတ်လှုပ်ဆောင်နိုင်စွမ်းအပေါ် short တက်တာဖြစ်တယ်လို့ Huawei ကုမ္ပဏီတည်ထောင်သူ Ran Chen Fai ကတရုတ်အစိုးရပိုင်သတင်းဌာနတွေနဲ့ဒီကနေ့လုပ်တဲ့တွေ့ဆုံမိန့်မှန်းခန်းတွေမှာပြောသွားပါတယ်။ New Zealand နိုင်ငံ Christchurch မြို့ကမွတ်စလင်ပလီနှစ်ခုမှာမလာကတရက်နဲ့ဝင်ပစ်ခတ်မှုနဲ့ဆွဆွဲခံထားရတဲ့ကိုကိုကိုလူပြူကြီးဆိုးရေးဝါရီအဖြစ်ကြေညာထားသူကိုနယူးဇီလန်အာဏာပိုင်တွေကအကြမ်းဖက်ဝါဒဆွဲလုပ်ရကျူးလွန်မှုနဲ့ဆွဲချက်တင်လိုက်ပါပြီ။အဲ့ဒီပြစ်ခတ်မှုတွေကြောင့်လူပေါင်း50တယောက်တည်ဆုံးခဲ့ရတာပါ။အော်စတြေးလျနိုင်ငံသား Brandon Tarrant အပေါ်ဒီကနေ့တရားစွဲတင်ချက်တစ်ခုဟာ2002ခုနှစ်ကနယူးဇီလန်မှာပြဋ္ဌာန်းခဲ့တဲ့အကြမ်းဖက်ဝါဒနှိမ်နင်းရေးဥပဒေအရပထမဆုံးတရားစွဲဆိုမှုဖြစ်ပါတယ်။ဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Filippo Grandi ဟာမြန်မာနိုင်ငံကိုရောက်ချင်းတင်းလာနေမှာပဲပေါင်တော်မျိုးကိုသွားပါတယ်။မစ္စတာဂရန်ဒီယာရဲ့ကမ္ဘာနဲ့နှစ်ကြာခီးစဉ်အတွင်းစစ်တွေမြို့ပေါ်ကနေရာတွေပြည်နယ်မြောက်ပိုင်းကမြို့တွေကိုတွားရောက်မယ်လို့ကုလသမဂ္ဂရဲ့နှစ်လနေထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံ900ကြာခီးစဉ်ရဲ့နောက်ပိုင်းရက်တွေမှာတော့နေပြည်တော်မှာအစိုးရအဖွဲ့အကြီးအကဲတာဝန်ရှိသူတွေနဲ့တွေ့ဆုံမှုဆီစဉ်ထားတယ်လို့လည်းကုလသမဂ္ဂထုတ်ပြန်ချက်မှာပါရှိပါတယ်ခင်ဗျာ
။တရင်အချင်းချက်ကိုကုချွတ်ချော်သိန်းကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမုကမှစုံမဖြစ်ပြီးအတန်ဖိုင်ဆိုင်ရာအင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းတိုမီတာ30 92 kHz 933 line no meter 40 kHz 980 line no meter 48 kHz 6350 ne line lat meter 190 kHz 3905 ro ga ne phan yu na sin nai mare to ta shin mya ne de kwa myama pi tu pi da paung cham ma shin lan ma se shin pio ego a pe na sin ne atwet le a thu be jesus tin mare chama nang law ba
This program has come to you from the Voice of America, Washington.